Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည်ဂျွန်လ10ရက်တနင်္လာနေ့နဲ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုရင်းဆုံးသတင်းတွေကိုကျွန်မအင်ဂျင်နိုင်ကတင်ဆက်မှာပါ။ American ပြည်ထောင်စု Washington DC ကသမရအိမ်ဖြူတော်နားမှာတနင်္လာနေ့ကယာနဲ့ချီတဲ့ဆန္ဒပြသူတွေငြိမ်းချမ်းစွာဆက်လက်ဆန္ဒပြခဲ့ကြပါတယ်။ရဲတွေချုံနှောင်ထားတဲ့လူမဲတအူတေဆုံးခဲ့မှုကနေစတင်ဖြစ်ပွားလာတဲ့လူမျိုးရေးခွဲခြားမှုနဲ့ရဲတွေရဲ့နှင်းပန်းနှိပ်စက်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဟာ10ရက်မြောက်ရှိလာပါပြီ။ဆန္ဒပြသူအများစုဟာအိမ်ဖြူတော်နဲ့တိတ်မဝေးတဲ့အမည်သစ်ပေးထားတဲ့ Black Lives Matter Plaza မှာလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။စနေနေ့ကဝါရှင်တန် DC မှာငြိမ်းချမ်းချမ်းဆန္ဒပြမှုတွေရဲ့အကျိုးရလက်အဖြစ်ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်9000ကိုပြန်လည်ရုပ်သိမ်းဖို့အမိန့်ပေးခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ Twitter မှာတနင်္ဂနွေနေ့အစောပိုင်းကရေးခဲ့ပါတယ်။စနေနေ့ကဝါရှင်တန် DC မှာလူပေါင်း1000ကျော်ငြိမ်းချမ်းစွာဆန္ဒပြခဲ့ကြသလိုတနင်္ဂနွေနေ့ကဆန္ဒပြပွဲတွေမှာလည်းစူပူမှုမငြိမ်မသက်စတဲ့လက္ခဏာတွေမတွေ့ခဲ့ရပါဘူး။ဒါအပြင်စနေနေ့ကဆန္ဒပြပွဲမှာတအုပ်တရားမှဖမ်းဆီးခံရခြင်းမရှိခဲ့ဘူးလို့ Washington မြို့တော်ဝန် Muriel Browser ကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကအကြမ်းဖက်ဆန္ဒပြမှုတွေကိုနှိမ်နှင်းဖို့ Washington DC တမြို့လုံး Federal ရဲတပ်ဖွဲ့နဲ့ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့တွေလွှမ်းမိုးခဲ့တဲ့ကိစ္စကိုလည်း Muriel Browser ကသမ္မတ Trump နဲ့အစိုးရကိုဝေဖန်တိုက်ခိုက်ပြောဆိုခဲ့ပါရယ် American နိုင်ငံသားဝန်ကြီးဟောင်း Colin Powell ကဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်ကိုထောက်ခံကြောင်းတနင်္ဂနွေနေ့ကတရားဝင်ထုတ်ဖော်ပြောကြားလိုက်ပါတယ်။1992ခုနှစ်ပင်လယ်ခွေစစ်ပွဲကာလအမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Colin Powell ကသူ့အနေနဲ့ရွေးကောက်ပွဲမှာသမ္မတ Trump ကိုဘလို့နီးနဲမှမထောက်ခံနိုင်ဘူးလို့ CNN သတင်းဌာနရဲ့ State of the Union အစီအစဉ်မှာပြောဆိုခဲ့တာပါ။Colin Powell ဟာသမ္မတဟောင်းတွေဖြစ်တဲ့ဖခင် George H.W. Bush နဲ့တားပြစ်သူသမ္မတဟောင်း George W. Bush လက်ထက်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုလို Joe Biden ကိုထောက်ခံမဲ့ပေးမှာဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့တဲ့ Colin Powell ကိုသမ္မတ Donald Trump ကသူ့ရဲ့ Twitter ကနေချက်ချင်းတုံ့ပြန်ရမှာ Colin Powell ဟာတကယ့်ကိုဟိတ်ကြီးဟန်ကြီးရှိသူတစ်ဦးဖြစ်ပြီးအရှေ့လေပိုင်းစစ်ပွဲတွေမှာ American ပြည်ထောင်စုကိုဒုက္ခရောက်စေတဲ့ကိစ္စမှာတာဝန်ရှိသူဖြစ်တယ်လို့ဆွဆွဲပုတ်ခတ်ရေးသားခဲ့ပါတယ်ရှင်။လူမျိုးရေးခွဲခြားမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုတနင်္ဂနွေနေ့ကကမ္ဘာတဝန်းပြုလုပ်ခဲ့ရမှာရောမ၊ဘာလင်၊လန်ဒန်နဲ့ Paris မြို့ကြီးတွေမှာလူပေါင်းတောင်းနဲ့ချီလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အချို့ဆန္ဒပြပွဲတွေဟာ American ပြည်ထောင်စု Minneapolis မြို့ကလူမဲအမျိုးသား George Floyd တေဆုံးမှုကြောင့်ပေါ်ပေါက်လာပေမဲ့ဥရောပနိုင်ငံတွေကဆန္ဒပြပွဲတွေမှာတော့သူတို့စီမှာရှိနေတဲ့လူမျိုးရေးအကြမ်းဖက်မှုတွေကိုဥပမာပေးကိုးကားထုတ်ဖော်ပြောဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့ကအီတလီနိုင်ငံရောမမြို့ကပြည်သူရင်းပြင်မှာလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ပထမဆုံးလူထုဆန္ဒပြပွဲအဖြစ်နှာခေါင်းစည်းမျက်နှာဖုံးတွေဝစ်ဆင်ထားတဲ့လူထောင်ပေါင်းများစွာစုဝေးခဲ့ကြပါတယ်။အလားတူလန်ဒန်မြို့ကလမ်းမတွေပေါ်မှာလည်းတောင်းနဲ့ချီတဲ့ပြည်သူတွေချီတက်ဆန္ဒပြခဲ့ကြသလိုတချို့ကလည်းအမေရိကန်တန်ယုံရှိဆန္ဒပြခဲ့ကြပါတယ်။Bristol မြို့မှာရှိနေတဲ့ဆုခနရာစုအနောက်အာဖရိကကကျွန်ရောင်းဝယ်မှုကိုကြီးကြပ်ခဲ့တဲ့အင်္ဂလိပ်နိုင်ငံရေးသမား Edward Goldstone ရုပ်ထုကိုဆန္ဒပြသူတွေကဖြုတ်ချပြီးစိတ်ကမ်းဘက်ကိုပို့ခဲ့ကြပါတယ်။ Germany ပြင်သစ်နဲ့ Australia နိုင်ငံတွေမှာလည်းတနည်းငွေနေနေကလူပေါင်းထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်ရှင်။American ပြည်ထောင်စုကစတင်ခဲ့တဲ့လူမျိုးရေးခွဲခြားမှုစန့်ကျင်တဲ့လှုပ်ရှားမှုကြီးဟာသတင်းနှစ်ပတ်ကြာလာပြီးနောက်ဥရောပနိုင်ငံတွေအပါအဝင်တစ်ကမ္ဘာလုံးကိုပြန့်နှံ့လာရမှာမြန်မာနိုင်ငံကိုလည်းရိုက်ခတ်ခဲ့ပါတယ်။မြန်မာနိုင်ငံမှာကလားဆိုတဲ့အတုံးတုံးမှာခွဲခြားနှိမ်ချမှုတွေပါနေတယ်လို့ခန့်စားရတဲ့ Indian လူငယ်တွေကနေ Don't call me ကလားဆိုတဲ့ online campaign လှုပ်ရှားမှုကိုစတင်နေကြောင်းဥဆောင်သူလည်းဖြစ်လူခွင့်ရေးလှုပ်ရှားတက်ကြွသူကိုစေလင်းမွန်က VOA ကိုပြောပါတယ
်ဒီအတုံးနှုံးကိုလူမျိုးရေးခွဲခြားမှုရှိတယ်လို့လက်ခံယုံကြည်ခဲ့ဒီ Indian လူငယ်တွေနဲ့ Indian လူငယ်တချို့နဲ့နောက်တစ်ခုက Indian မဟုတ်တဲ့ဒီလူငယ်တချို့ကနေပြီးတော့ဒီ campaign ကိုဒီစခဲ့တယ်ပေါ့နော်ဒီ Facebook မှာအငင်းပွားနေတယ်မပြီးဘူးကျွန်တော်တို့ဒီရှေ့ဆက်ပြီးတော့လည်းလောက်ရမယ်ပေါ့ဒီလှုပ်ရှားမှုတစ်ခုဖြစ်ပေါ်လာတာဖြစ်ပါတယ
်။ကလားလို့မခေါ်ဖို့ဆိုတဲ့လှုပ်ရှားမှုကိုဒီကနေ့တနင်္လာနေ့ရန်ကုန်မြို့မှာစတင်မယ်လို့လဲကိုစေလင်းမွန်က VOA ကိုပြောပါရရှင်။
VOA American
ပြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းလာနေမနေ့ကင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဒီကမ္ဘာလုံးမှာကိုဗစ်ကူးစက်သူ9သန်းနီးပါးရှိနေပြီးတည်ဆုံးသူ4သိန်းနီးပါးရှိလာချိန်မှာလက်တင်အမေရိကနိုင်ငံတွေဖြစ်တဲ့ဘရာဇီးနဲ့မက္ကဆီကိုမှာတော့ရောဂါကူးစက်မှုနဲ့တည်ဆုံးမှုနှုန်းပိုများလာပါတယ်။ကိုဗစ် -19 ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံမှာတော့ကူးစက်ခံရသူပေါင်း2သန်းနီးပါးနဲ့တည်ဆုံးသူ3သိန်းကျော်ရှိနေပါပြီ။အခြားဥရောပနိုင်ငံတွေဖြစ်တဲ့အီတလီ၊ပြင်သစ်၊စပိန်တို့မှာလည်းတည်ဆုံးမှုနှုန်းမြင့်မားနေဆဲဖြစ်ပါတယ်။လက်တင်အမေရိကတစ်ခုလုံးအတိုင်းအတာနဲ့ဆိုရင်ကူးစက်သူစုစုပေါင်းတိတသမ2တန်းကျော်နဲ့တေဆုံးသူ6000ကျော်ရှိတာပါမက္ကဆီကိုပီရူအီကွေဒေါ်နိုင်ငံတွေမှာကူးစက်မှုနှုန်းတိုးလာသလိုချီလီနိုင်ငံမှာလည်းပြီးတဲ့အပတ်တွင်တေဆုံးမှုနှုန်း50ရာခိုင်နှုန်းကျော်မြင့်တက်လာပါတယ်ဘရာဇီးနိုင်ငံကကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုဒုတိယအများဆုံးဖြစ်လာပြီးကူးစက်သူ6သိန်းကျော်နဲ့တေဆုံးသူ35000ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်သုတေသနစင်တာကတင်းငွေတွင်နေမှာပြောပါတယ်ဥရောပတလောအမှာတော့ကာယယောဂရက်ခတ်မှုအကြီးအကျယ်ကြုံနေရပေမဲ့အသွားလာနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းချင်းပြန်ဖွင့်နေပါပြီခင်ဗျာဘင်္ဂလားဒေ့ရှ်နေဆာရိုဟင်ဂျာဒုက္ခသည်စခန်းထဲမှာကိုရိုနာဗိုင်းရပ်စ်တွေ့ရှိထားတဲ့လူနာတချို့ကွာရန်တီးဝင်ရမှာဆိုလို့ထွက်ပြေးတင်းရှောင်နေတယ်လို့ AFP သတင်းမှာဖော်ပြပါတယ်ကိုဗစ်ရောဂါပိုးဆန်းသက်တွေ့ရှိထားတဲ့ရိုဟင်ဂျာအနည်းဆုံး2ဦးထွက်ပြေးနေတာပါဘင်္ဂလားဒေ့ရှ်ပင်လယ်အော်တွေကဘေးအန္တရာယ်တွေကြုံရမှုတွေကူတဲ့ဘာရှန်ကျုံးကိုအပို့ခံရမှာဆိုတဲ့အတွက်အခုလိုတင်းရှောင်နေတာဖြစ်တယ်လို့စကန်တွင်ရဲရွာခေါင်းဆောင်တွေကပြောပါတယ်။အခုချိန်ထိတော့အဲ့ဒီဒုက္ခသည်စကန်ထဲမှာကွာရန်တင်းလုပ်ထားတဲ့ရိုဟင်ဂျာ16000ရှိပြီးသူတို့တွေက29ဦးစီမှာကိုဗစ်ပိုးတွေ့ရှိအတည်ပြုထားတာဖြစ်ပါတယ်။မြန်မာအစိုးရကတော့အခုလိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုခေါ်ဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်။မြန်မာနိုင်ငံမှာတော့တနင်္ဂနွေနေ့ည8နာရီထုတ်ပြန်တဲ့သတင်းအရကိုဗစ်ရောဂါပိုးကူးစက်သူနောက်ထပ်2ဦးတိုးလာတဲ့အတွက်အခုဆိုရင်စုစုပေါင်း242ဦးရှိသွားပြီဖြစ်ပါတယ်။ဒီချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံမှာတော့တနင်္ဂနွေနေ့ကအတည်ပြုလူနာအသစ်955ယောက်နဲ့စုစုပေါင်း 21,000 ကျော်ရှိလာတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာတော့မနေ့ကအတည်ပြုလူနာအသစ်7ဦးကိုတွေ့ရတဲ့အတွက်စုစုပေါင်းကူးစက်သူ3,100ကျော်နဲ့သေဆုံးသူ58ယောက်ဖြစ်တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။အိန္ဒိယနဲ့တရုတ်နိုင်ငံကြားနယ်နိမိတ်အငြင်းပွားမှုကိုငြင်းငြင်းနဲ့နီးနက်ဖြေရှင်းသွားမယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။နိုင်ငံသားဟီမွန်တာဒေတာမှာလာပိုင်းကြအောင်ရှေမတိုးနောင်မဆုတ်သာတင်းမာတဲ့အခြေအနေကိုအပြေရှာဖို့နိုင်ငံတပ်မှုတွေတွေ့ဆုံခဲ့ပြီးနောက်တစ်ရက်မှာအခုလိုပြောဆိုလိုက်တာပါ။အိန္ဒိယနိုင်ငံအရှေ့ဘက်တရုတ်နယ်စပ်နဲ့ထိစပ်နေတဲ့ဟီမွန်တာတောင်တန်းရှိရာလာဒက်ဒေတာဟာနိုင်ငံစလုံးအတွက်မဟာဗျူဟာကျပြီးမေလအစောပိုင်းကစလို့နေစာကင်းလှည့်နေတဲ့နှစ်ဖက်တက်ကြားထိတ်တိုက်ရင်ဆိုင်မှုဖြစ်ခဲ့ပါတယ်။တရုတ်စစ်သားတွေဟာအိန္ဒိယထိန်းချုပ်ထားတဲ့ပိုင်နယ်ထဲကနေရာ၃ခုမှာရွက်ဖြင့်တဲတွေစစ်စခန်းတွေဝင်ဆောက်ခဲ့တယ်လို့အိန္ဒိယကဆွဆွဲတာကိုတရုတ်ဘက်ကညင်းပါတယ်။တရုတ်စစ်သားတွေဟာနှစ်ဖက်သဘောတူထားပြီးသားအမှန်တကယ်တပ်ဆွဲနိုင်တဲ့မြင်းကြောင် LAC ကိုမကျူးကျော်ခဲ့ဘူးလို့ခုခံပြောဆိုပါတယ်။နှစ်ဖက်တွေ့ဆုံခဲ့တာကတင်းမာမှုကိုရှော့ချနိုင်မှာဖြစ်ပေမဲ့အာရှရဲ့အင်အားကြီးနှစ်နိုင်ငံကြားနေစာအငင်းပွားမှုအတွက်ကောင်းမွန်တဲ့အဖြေစုံတရားအလင်းမြန်ထွက်ပေါ်လာဖို့မမြင်မိသေးကြောင်းအကဲခတ်တွေကသုံးသပ်ပါတယ်။အပူပိုင်းမုန်တိုင်းခရစ်စတိုဘယ်ဟာစနေနေ့တုန်းကအမေရိကန်ပြည်ထောင်စုတောင်ဘက်ကမ်းရိုးတန်းကိုဦးတည်တိုက်ခတ်နေပါတယ်။တနင်္ဂနွေညပိုင်းလောက်ဖလော်ရီဒါပြည်နယ်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ဖို့ခံမှန်းထားပြီးမိုးအသည်ထန်နိုင်သလိုတနာရီလေတိုက်နှုန်း52မိုင်လောက်ရှိနိုင်တယ်လို့မိုင်အမီဟာရီကိန်းစင်တာကပြောပါတယ်။တောက်ကြနေတုန်းကမက္ကဆီကိုတောင်ဘက်ကမ်းရိုးတန်းကိုဦးတည်တိုက်ခတ်ခဲ့တဲ့ခရစ်စတိုဘယ်မုန်တိုင်းဟာတနင်္ဂနွေနေ့မှာဟာရီကိန်းမုန်တိုင်းအဖြစ်အမေရိကန်တောင်ဘက်ကမ်းရိုးတန်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။စနေနေ့ညပိုင်းကဖလော်ရီဒါပြည်နယ်အိုလန်ဒိုမြို့အနီးလေဆင်နှမောင်းတိုက်ခတ်ခဲ့တဲ့အတွက်သစ်ပင်တွေလဲကျပြီးလျှက်စစ်မီးပြတ်တောက်ခဲ့ပါတယ်။ဒီသတင်းမကုန်ကနေနောက်နှစ်ရက်အထိတိုက်ခတ်မဲ့မုန်တိုင်းကြောင့်တက်ကဆပ်ပြည်နယ်အရှေ့ပိုင်းကနေဖလော်ရီဒါပြည်နယ်အထိမိုးသေးထန်လိမ့်မယ်လို့မြို့သားဟာရီကိန်းစင်တာကခန့်မှန်းထားပါတယ်ခင်ဗျာ။တနင်္လာနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးဆက်သွယ်မေးမြန်းချက်နဲ့ အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။မင်္ဂလာပါ။လွန်ခဲ့တဲ့နှစ်ပတ်ကအမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ကဖမ်းဆီးစဉ်အတွင်းလူမဲအမျိုးသား George Floyd တေဆုံးသွားတဲ့အတွက်တရားမျှတမှုတောင်းဆိုတဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေသလိုဒီဆန္ဒပြပွဲတွေကြောင့်ဘာတွေပြောင်းလဲသွားသလဲဆိုတာနဲ့အကျိုးဆက်တွေအကြောင်းညချိန်မပြတ်စောင့်ကြည့်နေတဲ့VOA မြန်မာပိုင်းအက်ဒီတာဦးကျော်စံတာကိုဆက်သွယ်မေးမြန်းထားပါရယ်မင်္ဂလာပါအင်ကေ
မင်္ဂလာပါကုရင်းညာ
ဒီအပတ်အတွင်းစနေနေ့ကအကြီးဆုံးဆန္ဒပြပွဲတွေမှာအေးအေးချမ်းချမ်းဖြစ်လာတာကိုတွေ့ရပါတယ်ဘလို့အကြောင်းတွေကြောင့်လဲအင်ကေ
ဆန္ဒပြတဲ့သူတွေကိုအနာပိုင်းတွေဘက်ကတုံ့ပြန်တဲ့နေရာမှာလိုက်လျောမှုတွေညင်သာမှုတွေရှိလာလို့အဓိကပြောပါလိမ့်မယ်အဲ့ဒီအပြင်ဆန္ဒပြသူတွေလိုလားနေရဲ့ဟူအဓိကတာဝန်ရှိတဲ့ရဲအရာရှိ၄ယောက်ကိုပြည်ထောင်တွေတုံ့မြင့်လိုက်တာနောက်ပိုင်းမှာနယူးယောက်ဘာဖလိုမှာဟိုနေရာအသက်ကြီးတဲ့ပုဂ္ဂိုလ်တဲကိုတွန်းလိုက်တဲ့ကိစ္စအဲ့ဒီလူတွေကအရေးယူတာလောက်လာတဲ့ကိစ္စကိုလည်းပဲဆန္ဒပြသမားတွေအတော်သိချေနှမှုရပါလိမ့်မယ်တခါနယူးယောက်တို့ဘာလို့မှဆွေးနေပဲဒီလူမျိုးရေးတပ်ဖွဲ့တွေချထားတဲ့ဟာကိုသူတို့ကပြန်ပြီးတော့ယူသိမ်းဖို့သမ္မတကပြောပါတယ်အရင်တပ်ဖွဲ့ချထားတဲ့ဟာကိုနောက်ပြီးတော့အဲ့ဒီ impure နားမှာပဲရှိတဲ့နေရာတစ်ခုကိုလည်းဒီလုံခြုံမှုကိုဂုဏ်ပြုသောအဖြစ် Black Lives Matter ဆိုပြီးတော့ Plaza နာမည်ပေးလိုက်တယ်ဒီဟာတွေကအနာဘိုင်းတွေကလိုက်လျောမှုတွေပြတ်လာတဲ့အတွက်ကြောင့်ဒါဟာညီတဲ့သဘောလို့တွေးရပါတယ်စုတူတဲ့ Union ဆံကမှုသိမရှိတော့ဘူးဒါပေမဲ့ဆန္ဒပြပွဲတွေကတော့ဆက်လက်ရှိနေသေးပါပဲခင်ဗျာ
ဟုတ်ကဲ့ပါဒါနဲ့ပတ်သက်ပြီးအပြူသဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတချို့တွေ့ရတာပေါ့နော်တာဝန်ရှိတဲ့ရဲတွေကိုတရားစွဲထားခဲ့တာမျိုးပေါ့ဒီပြုပြင်ပြောင်းလဲမှုတွေရေရှည်ခံအောင်ဘာတွေဆက်ပြီးလှုပ်ဆောင်နေတာရှိပါသလဲခင်ဗျာ
အခုလောလောဆယ်မှာတော့ Outlook တော်ကဒီမိုကရက်ကိုယ်စားလှယ်အမျိုးသမီးသူနာမည်က Karen Bass သူဟာ Black Caucus လို့ခေါ်တဲ့လူမဲကိုယ်စားလှယ်များအဖွဲ့ရဲ့ဥပဒေဖြစ်ပါတယ်သူကနေပြီးတော့ရဲလှုပ်ထုံးလုံးကြီးကိုပြုပြင်ရေးဥပဒေကြမ်းတရားကိုတင်သွင်းဖို့ရေးဆွဲနေပါတယ်အဲ့ဒါဟာဒီတော်စုရဲ့ Congress လို့တော့မှာတင်သွင်းမဲ့ဟာဆိုတော့တော်တော်လေးထိရောက်တဲ့ဥပဒေဖြစ်ပါတယ်အဲ့ဒီကိစ္စမှာသူကဘာကိုထည့်သွင်းကျင်တယ်လဲဆိုလို့ရှိရင်ဂျယ်ရီဟာဒီကိစ္စတွေမှာနှင်းနှင်းကင်ကြဲတဲ့အခါမှာလွန်ကျုံမှုရှိရင်တောင်းဝန်ခံမှုရှိစေရမယ် accountability ကိုသူကအဓိက focus လုပ်မယ်နမူနာတစ်ခုအနေနဲ့ချုပ်ဟိုးလို့ခေါ်တဲ့ level ကိုညှစ်ပြီးဖမ်းတာမျိုးမလုပ်ရဘူးဆိုတာမျိုးကိုတတိကျကျဆိုကန့်သက်ပါလိမ့်မယ်အဲ့ဒီမှာနောက်ဒါအပြင်အခြားအရေးကြီးတဲ့ကိစ္စတွေလည်းတိုးချဲ့ပြီးတော့လုပ်သွားမယ်လို့ဒီမျိုးစမြာဒီကနေ့မှာပဲသတင်းထုတ်တင်တဲ့တွေ့ဆုံမင်းများကညီမပြောနေတာတွေ့ရပါတယ
်ဟုတ်ကဲ့ပါအဲ့ဒီလိုဒန်းတူညီမျှရေးအတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေဟာပေါ့နော်ဒီဟာကဒီလိုမျိုးဖြစ်သွားတဲ့အတွက်နောင်လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲကြရင်ဘလို့တက်ရောက်နိုင်ကြေတွေများရှိပါအောင်မလဲခင်ဗျာ
အများကြီးတက်ရောက်နိုင်မယ်လို့ထင်ပါတယ်အစတုန်းကတော့ဒီသမ္မတရွေးကောက်ပွဲမှာဒီလက်ရှိအဆိုရအထူးသဖြင့်သမ္မတဒေါ်နယ်ထရန့်ရဲ့COVID-19 ကိုကင်တွယ်တာအစပေါ်လေသူအလွယ်လွယ်အမှန်မှပြောတာတွေပါလိမ့်နဲ့ပသက်ရစုကိုတော်တော်လေးထိုးနှက်နေကြပါတယ်ဆိုတော့နိုင်ငံရေးဆိုတော့အခုဒီကိစ္စနဲ့ပတ်သက်ပြီးတော့သူကင်တွယ်တာကိုလည်းပဲသူ့ကိုထုံးနေစရာပြောစရာတွေအများကြီးဖြစ်လာပါတယ်အထူးသဖြင့်ဒီ American စစ်တပ်ဆိုင်ဆိုင်ကဆိုလို့ရှိရင်ကာကွယ်ရေးဝန်ကြီးကအစကာကွယ်ရေးဝန်ကြီးအဟောင်းတွေရောဒါကဗိုလ်ချုပ်ကြီးအဟောင်းတွေရောဒီကမဖြစ်သင့်တဲ့ကိစ္စလို့ပြောပါတယ်အခုနောက်ဆုံးပြောလာတဲ့ပုဂ္ဂိုလ်ကတော့Colin Powell ဖြစ်ပါတယ်သူကတကယ်တမ်း Republican Party ရဲ့ဝန်ကြီးတယောက်ဖြစ်ခဲ့ပေမဲ့အစိုးရရဲ့ဝန်ကြီးတယောက်ဖြစ်ခဲ့ပေမဲ့အခုခါမှာ Democrat သမ္မတလောင်းဖြစ်တဲ့ Joe Biden ကိုသူကထောက်ခံမယ်လို့တော့မှပြောသွားတယ်ဆိုတော့နိုင်ငံရေးမှာလည်းပဲအများကြီးအကျိုးသက်မှုရှိလာလိမ့်မယ်လို့ထင်ရပါတယ်ခင်ဗျာ
ဒါကတော့ဆန္ဒပြပွဲနောက်ဆုံးအခြေအနေနဲ့အများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေချမ်းနဲ့နိုဝင်ဘာလသမ္မတရွေးကောက်ပွဲအပေါ်တက်ရောက်နိုင်ခြေတွေကိုမေးမြန်းခဲ့တာပါဖြေကြားပေးခဲ့တဲ့ Editor ဦးကျော်စံတာကိုလည်းကျေးဇူးတင်ပါတယ်
ကျေးဇူးပါခင်ဗျာ
ကျွန်တော်ငိမ့်ချမ်းပ
ါ American Soya ရဲ့စီးပွားရေးနှုတ်ထရေးအစီအစဉ်အောက်ကနေဒေါ်လာဘီလီယံချီအကူအညီတွေရနိုင်ပြီပဲတချို့ American လေကြောင်းလိုင်းကြီးတွေကဝန်ထမ်းဥယျာဉ် short ချဖို့စီစဉ်နေပါတယ်ကာယောကပြီးရင်တော့အဲ့ဒီလေကြောင်းကုမ္ပဏီကြီးတွေအခုလောက်ကြီးမားတော့မှာမဟုတ်တဲ့အကြောင်းမာရီယမ်မာဒီယာလိုတရင်ပြပို့ထားတာကိုပြောပြပါမယ်American United လေကြောင်းလိုင်းတွေကစီမံခန့်ခွဲမှုနဲ့တာမန်ဝန်ထမ်းစုစုပေါင်း30ရာခိုင်နှုန်း short ချမယ်လို့ပြောပါတယ်။ Delta လေကြောင်းလိုင်းကတော့ဝန်ထမ်းတွေကိုဆော့ဆော့ပင်စင်ယူခိုင်းပြီးအလုပ်ဖြုတ်ရမယ်ဝန်ထမ်းဥယျာဉ်နည်းအောင်လုပ်မယ်လို့ပြောပါတယ်။ ဒီလိုလေကြောင်းလိုင်းတွေလှုပ်ဆောင်တာကအံ့ဩစရာတော့မဟုတ်ဘူးလို့တည်ယူဖို့ဆောင်ရည်လုပ်ငန်းကျွမ်းကျင်သူ Cliff Winston ကပြောပါတယ
် Let's bear in mind that you know the job of the airlines is to make you know efficient
use of their resources ကိုထိရောက်အောင်အသုံးချဖို့ဆိုတာကလေကြောင်းလိုင်းတွေရဲ့အလုပ်ပါအရင်လိုလေကြောင်းခီးစည်တွေမပြန်တန်းနိုင်တော့ဘူးဆိုရင်လူသားအင်အားလည်းရှော့ချရမှာဖြစ်ပါတယ်ခီးစည်တွေကလည်းတအားရော့ချနေတာဖြစ်တော့သူတို့တွေဝန်ထမ်းလိုအပ်ချက်လည်းအများကြီးလဲတော့ပါပြီလို့ပြောပါတယ်စာရေးဆရာ Ability မြာဘီလောကတ်ချ်က30ရာခိုင်နှုန်းဆိုတာတိတ်များပေမဲ့လူငယ်တကာနဲ့အတွင်လေကြောင်းလိုင်းတွေရဲ့လုံသားအင်အားကခီးသွားတွေထက်ပိုကြီးထွားလာခဲ့တယ်ဆိုပြီးထောက်ပြပါတယ
် For the last 5 years actually the US airline industry added about
လူငယ်တကာနဲ့ American လေကြောင်းလုံငန်းမှာလူသားအင်အား25ရာခိုင်နှုန်းတိုးတက်ခဲ့ပေမဲ့ခီးတဲ့အရေအတွက်တိုးလာက15ရာခိုင်နှုန်းတတ်တာလေးပဲရှိပါတယ်လို့ပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်သူတွေကိုအကူအညီပေးရင်ကွန်ဂရက်စ်ကပြဋ္ဌာန်းခဲ့တဲ့ CARES ဥပဒေအရ American Airlines ကဒေါ်လာ 5.8 ဘီလီယံရရှိပြီး United Airlines က5ဘီလီယံ Delta လေကြောင်းလိုင်းက 5.4 ဘီလီယံနဲ့ Southwest လေကြောင်းလိုင်းက 3.3 ဘီလီယံအကူအညီရခဲ့ပါတယ် American Airlines ရဲ့ကြေညာချက်မှာတော့အစိုးရကပေးတဲ့ငွေကြေးကအကူအညီရပေမဲ့ခီးစည်တွေနည်းသွားမှာမို့ကုန်ကျစရိတ်သက်သာအောင်လုပ်ဖို့လိုနေသေးတယ်လို့လည်းဖော်ပြထားပါတယ်တကဘာလုံးမှာလည်းဂျက်လေယာဉ်တစ်တောင်းခွဲလောက်ပြေပြေမှာရန်သားထားရပြီးတချို့လေယာဉ်တွေကိုတော့ကုန်တင်လေယာဉ်တွေအဖြစ်ပြောင်းပြီးတုံ့နေကြပါတယ်။အီသီယိုးပီးယားလေကြောင်းလိုင်းကအင်ဂျင်နီယာတွေကတော့ကုန်တင်လေယာဉ်ပြောင်းနေရတာနဲ့အလုပ်ရှုပ်နေတာပါ။အင်ဂျင်နီယာရကစ်ဒီဆာဂီယေးက
ကီးတဲ့လေယာဉ်တွေကို
ကုန်တင်လေယာဉ်အဖြစ်ပြောင်းနေတာအခုအစီး30ရှိသွားပါပြီလို့ပြောပါတယ်။ဇန်နဝါရီလကအီဘီလာအတွင်းအီသီယိုးပီးယားလေကြောင်းလိုင်းအမေရိကန်ဒေါ်လာတန်း900စံချိန်တင်ဆုံးရှုံးခဲ့ပေမဲ့ကုမ္ပဏီအမှုဆောင်အရာရှိချုပ်ကတော့အကောင့်ပြေနေပါသေးတယ်။
See some kind of maybe 50% recovery in
လူရသီမှာခီးသွားတာများတော့90ရာခိုင်နှုန်းလောက်ပြန်ထိပ်ပြီးလိမ့်မယ်လို့ထင်ပါတယ်။လူတွေကလော့ခ်ဒေါင်းကိုစိတ်ကူနေကြပြီ။ဥရောပမှာနဲ့အမေရိကမှာပြန်ဖွင့်ပြီးနေတာကိုလည်းတွေ့နေရပါပြီလို့ပြောပါတယ်။လန်ဒန်အခြေစား EasyJetစီအိတဲ့ဘတ်ဂျက်လေကြောင်းလိုင်းလဲလူသမားသုံးပုံတစ်ပုံရှော့ချသလိုတောင်အာဖရိကလေကြောင်းလိုင်း Virgin Australia နဲ့လက်တင်အမေရိကကလန်ဒန်နဲ့ Avianca လေကြောင်းလိုင်းတစ်ခုကိုဒေဝါလီခံဖို့ရှော့ထားကြပါတယ်။လော့ခ်ဒေါင်းအသွာလာပိတ်ပင်တပိတ်ချက်တွေရှော့ချနေပြီပဲလဲလေကြောင်းလိုင်းတွေပြန်ဒလန်ထူဖို့ကအကြောင်းပေါင်းစုံအပေါ်မူတည်နေပါလိမ့်မယ်။ဘေးရန်ကင်းကင်းခီးသွားနိုင်ပြီဆိုပြီးခီးတယ်တွေယုံကြည်လာဖို့ကတော့အရေးကြီးဆုံးအချက်ပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရဲဘတ်တော်မှာ
အင်ဒီယားနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကိုအပြစ်မထွက်အမိန့်ထုတ်ထားတဲ့အတွက်နိုင်ငံရဲ့အထယ်လိတ်လုပ်ငန်းတွေဟာဗိုင်းရပ်စ်ကူးစက်မှုရဲ့နောက်ဆက်တွဲပြဿနာတွေကိုအဆိုးအဝါးဆုံးရင်ဆိုင်နေရပြီးတော့လုပ်ငန်းတွေလည်းရပ်ဆိုင်းထားပါတယ်။ Reuters သတင်းဆောင်ပါကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။အင်ဒီယားနိုင်ငံအနောက်ပိုင်းကခြိမြင့်တဲ့အထယ်လိတ်လုပ်ငန်းတွေလုတ်ခိုင်တဲ့ဆူရော့မြို့ကတော့ကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေအပြစ်မထွက်ရတဲ့အတွက်လုံသမားရှားပါတဲ့ပြဿနာကိုအဆိုးအဝါးဆုံးရင်ဆိုင်နေရပါတယ်။ဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်လုံသမားတွေဟာသူတို့ရဲ့ရက်ရွာတွေကိုပြန်ကြတဲ့အတွက်အလုပ်သမားတွေမရှိဘဲဖြစ်နေတာပါအခုခါမှာလူတွေအပြင်မထွက်ရအမိန့်တွေကိုဖြည်းဖြည်းချင်းဖြေလျှော့လာနေပေမဲ့လည်းစူရတ်မြို့ကစက်ရုံတွေကိုနှစ်လကြာပိတ်ထားတဲ့အတွက်ပြဿနာတွေအကြီးအကျယ်ရင်ဆိုင်နေရပြီးတော့အထယ်လိတ်လုပ်ငန်းတွေလည်းပုံမှန်မလဲပတ်နိုင်သေးပဲဖြစ်နေပါတယ်လုပ်ငန်းတွေပြန်ဆောက်ဖို့အတွက်အလုပ်သမားတွေကိုပြန်လာဖို့ခွင့်ပြုသင့်တယ်လို့အထယ်လိတ်လုပ်ငန်းကုန်စည်တူဖြစ်တဲ့ Dinesh Kataria ကပြောပါတယ
်वर्कर्स के बगैर तो ये इंडस्ट्री स्टार्ट नहीं हो सकती है तो वर्कर्स को बुलाने का हेतु
लो दमाई में सी रहे दी लोगन ने पेन सा लो नहीं आ रहा था जाओ लो दमाई को पेन को सीन नहीं जा स्टार्ट नहीं हुई दी लोगन ने को अनन पेन सा नहीं हुई सो ये एकन सेट भी सहयोग के ने था मान सी है को ने लो पेन लो नहीं जा
वो पूरी हो नहीं सकती
है जाओ दी सा को सी रहे दी टोंग सो ने फिर पा रहे कि अगर लो दमाई ने में सुरत न्यू को डा जाने सो सो या ने तो पेन ला
आप अपना हाथ खुली करो
အိန္ဒိယမှာလူတွေကိုအပြင်ထွက်ရဆိုပြီးထုတ်ထားတဲ့အမိန့်တွေကိုဖြည်းဖြည်းချင်းဖြေလျှော့လာနေပြီမဲ့လေတဲလိတ်လုပ်ငန်းတွေကကုန်တွေဟာတခြားလုပ်ငန်းတွေလိုပဲသူတို့လုပ်ငန်းတွေရှင်သန်ရပ်တည်ပြီးဝင်ငွေဆုံးရှုံးမှုတွေပြန်ရဖို့အတွက်အသေးအံကြိုးပမ်းနေရတာဖြစ်ပါတယ်တဲလိတ်လုပ်ငန်းကုန်တွေနောက်တစ်ဦးဖြစ်တဲ့ Sunel Werfner ကတော့လုပ်ငန်းတွေနဲ့ဈေးကွက်ပုံမှန်ပြန်လည်ပတ်ဖို့အတွက်လုပ်သမားတွေလိုအပ်တယ်ဆိုပြီးတော့ပြောပါတယ်
မဇူရိုကလေးတော့ဘီယေးမန်ကြီးကမဇူရိုင်ကတ
ော့ဒါပေမဲ့ရှိပဲနေတော့စီးပွားရေးလုပ်ငန်းတွေကလည်းဘယ်လိုမှပြန်ဆောင်နိုင်မှာမဟုတ်ပါဘူ
း
ဒီလိုသူတို့ပြန်လာရင်တော့ဒါမဲ့ပြည်တော်ကာလမှာရောင်းဝယ်လုပ်ကိုင်ပြန်ရှိလာတယ
်
စီးပွားလည်းပုံမှန်ပြန်လည်ပတ်နိုင်မှာပါအဲဒီလိုမှမဟုတ်ရင်တော့စီးပွားလည်းပြန်လည်ပတ်နိုင်မှာမဟုတ်ပါဘူ
းအိန္ဒိယနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းဟာစံချိန်တင်မြင့်တက်နေပြီးကူးစက်သူအရေအတွက်ဟာ 23,000 ကျော်လာပြီဖြစ်တာကြောင့်အခုဆိုရင် အိန္ဒိယဟာအီတလီနိုင်ငံကိုကျော်ပြီးတော့ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတမမြောက်ဆိုးဆုံးနိုင်ငံဖြစ်လာနေပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာသက်ပါ။မြန်မာနိုင်ငံမှာနောက်ဆုံးရှာဖွေတွေ့ရှိခဲ့တဲ့မျိုးလိုမျိုးစိတ်ဖြစ်6မျိုးကဗိုင်းရပ်စ်တွေဟာလူကိုကူးစက်ရောဂါပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့မြန်မာတောရိုင်းတရိတ်ဆန်တွေကလည်းလူကိုကူးစက်တဲ့ရောဂါတွေအကြောင်းလေ့လာနေတယ်ဒေါက်တာအောင်သန်းတိုးကပြောပါတယ်ဒင်းလိုနဲ့တခြားတောရိုင်းတရွာတွေမှာတွေ့ရတဲ့ရှိတဲ့ဗိုင်းရပ်စ်တွေနဲ့လက်ရှိကမ္ဘာတစ်လွှာကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ဘယ်လိုကွာလဲဆိုတာသိရအောင်အွန်လိုင်းကနေဆက်သွယ်မေးမြန်းထားတာကိုတင်ပြပေးမှာပါ
ဒေါက်တာအွန်ဗန်တိုကိုကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးပေါ့နော်ဟိုဘေးဝေးမှာဖြေကြားပေးတဲ့အတွက်ပထမဆုံးဒေါက်တာအွန်ဗန်တိုကဒီတောရင်တရိတ်ဆန်နေကနေပြီးတော့လူတွေကိုအဓိကကူးစက်တတ်တဲ့ရောဂါတွေအကြောင်းလည်းလေ့လာနေတယ်လို့ဆိုတော့လေအခုအဲ့ဒီမှာဟိုဗိုင်းရပ်စ်တွေပေါ့နော်ဟိုဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါအခုဆိုရင်တကဘာလုံးမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါဖြစ်နေတယ်ဖြစ်နေတော့လူတွေကကိုရိုနာဗိုင်းရပ်စ်ဆိုတာဘာလဲဆိုတာကိုပထမဆုံးသိချင်ပါတယ်အဲ့တော့ပထမဆုံးကိုရိုနာဗိုင်းရပ်စ်အကြောင်းလေးကိုပြောပြပေးပါ။ဟ
ိုကိုရိုနာဗိုင်းရပ်စ်ကတော့အရင်တည်းကပြန့်နေတဲ့ဗိုင်းရပ်စ်ပါ။လူတွေလည်းမဟုတ်ဘူးတိရစ္ဆာန်တွေမှာလည်းပြန့်နေ။ဒီကိုရိုနာဗိုင်းရပ်စ်ဆိုရင်အဓိကဝက်တို့အကြောင်းတို့မှာဖြစ်နေတာကြာပြီ။ကိုရိုနာဗိုင်းရပ်စ်ဆိုတာကိုရိုနာဗိုင်းရပ်စ်ရဲ့အဓိပ္ပာယ်ကပေါ်တော့သူက Crown Virus သူကသူ့ရဲ့အပြင်ဘက်မှာဒီစူးကျွန်လေးလိုနဲ့ဟိုဒူးရင်းသီးလိုစူးကျွန်လေးအများကြီးရှိတယ်။အဲဒီစူးကျွန်လေးနဲ့မှလူတွေမှာရှိတဲ့ဒီ ACE2 receptor ဒီကျွန်တော်နှကောင်းနေဒီအဆုတ်တွေမှာရှိတဲ့ဒီ cell ကျွန်တော်ရဲ့ cell ပေါ်မှာရှိတဲ့ receptor လေးနဲ့သွားချိတ်ပြီးမှသူကလူတွေရဲ့ခန္ဓာကိုယ်ထဲကိုဝင်ပြီးတော့ဟိုပြန့်ပွားနိုင်တယ်ပေါ့နော်။ဆိုတော့ဒီ receptor လေးကအရေးကြီးပါတယ်ခင်ဗျာ။သူ spike protein receptor လေး
ဟိုသူ့ရဲ့လက်ကလေးတွေပေါ့နော
်ဟုတ်သူ့ရဲ့လက်ကလေးပေါ့ဒီကိုရိုနာဗိုင်းရပ်စ်တွေဆိုရင်ကျွန်တော်ဒီမှာပုံထဲမှာပြတာလို့ဒီမှာ alpha beta gamma ပြောဆောင်ရှိပါတယ်ဒီကျွန်တော်နဲ့ဆက်ဆက်တဲ့ဝက်တွေကြက်တွေမှာဆိုလဲဒီရောဂါတွေဖြစ်နေတာပါအဲပြီးတော့အခုကျွန်တော်အခုဖြစ်နေတဲ့ COVID-19 ငါကြတော့ beta coronavirus အမျိုးအစားလဲရပါဒီ alpha coronavirus ကကြတော့အရင်ထဲကရိုးတုတ်ကွေးလိုပုံစံဖြစ်နေရရင်လည်းရှိရဲအဲ့ထက်မှမှဗီဒီယိုကိုရိုနာဗိုင်းရပ်စ်အရင်တုန်းကဖြစ်ပွား SARS ရှိရဲ SARS ကကျတော့2003ကဖြစ်ခဲ့ပြီးတော့ MERS ဆိုပြီးတော့ဒီကလောကနေတဆင်ဖြစ်တဲ့အဲ2019ကပေါ့နော်ဒီ2019ကကျတော့အခုကျွန်တော်မသေးကြသေးရတော့ Linux ကနေလာရင်တော့အဓိကဖြစ်နိုင်တယ်ဒါ Linux မှာဒီ COVID ကိုရိုနာဗိုင်းရပ်စ်ဆိုတော့တွေ့ရဒါပေမဲ့ Linux ကနေတဆင်ကြာကန်တတဝါ reservoir တတဝါရှိ ਉ မယ်အဲတတဝါကတော့ဟိုဘာဖြစ်မလဲကျွန်တော်ဟိုမသိသေးပါဘူးအဲ့ဒါလေးလာစမ်းသပ်နေဦးမှာပဲခင်ဗျဆိုတော့ဟို corona virus အနေနဲ့ကသူ့နေရ alpha beta gamma delta ဆိုပြီးမျိုးစုံရှိရယ်ကျွန်တော်ခုနပြောတာအဓိက corona virus အနေနဲ့ကလင်းနိုးရယ်ငှက်ကြယ်ရာနေဒီရောဂါကြီးပြန့်ပွားရယ်အခုကျွန်တော်yes အဓိကဆက်သွယ်ရာကတော့ alpha နဲ့ beta corona virus တွေပါဒီလင်းနိုးကနေအဲတဆင့်ဂျာခန်တတဝါတခုခုရှိုံမယ်အဲ့ဒါနေလူတွေစီကူးလာပါတယ်အဲလူတွေမှမဟုတ်ပါဘူးကျွန်တော်တို့เนี่ยအစုံမျိုးနှိစက်ဒီမြောက်တွေပါရုံလဲဒီယောဂါကူးစက်ပြန့်ပွားနိုင်တယ်ပေါ့နော်ဒီအခုကျွန်တော်တို့အခုတွေ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကဒီသင်္ခွေခြံပန်ဂိုလင်မှာတွေ့ရဲ့ကိုရိုနာဗိုင်းရပ်စ်နဲ့ကတော်တော်ဆင်ပါတယ်အဲဒါပေမဲ့ဒီပန်ဂိုလင်ကအော်တင်ကိုချက်ကိုစားလို့ကျွန်တော်ဖြစ်လာဆိုတော့ဓာတ်မပြောနိုင်သေးပါဘူးဒီမွေမှာတွေ့တဲ့ကိုရိုနာဗိုင်းရပ်စ်ကလင်းနိုးကနေတဆင့်ကူးလာနိုင်တဲ့ဟာပေါ့နော်ဟိုတခြားလင်းနိုးကနေတဆင့်ကူးတာအယ်ဖာနဲ့ဘီတာမှာကူးရယ် ဒီအခုပီတာဟာမှကြတော့လင်းတို့ကနေတစ်ဆင့်ဂျာကန်နေရှိမယ်အဲဂျာကန်နေမှာမှလူတွေမဟုတ်ပါဘူးဒီကနေသူကတခြားဂျာကန်တတဝါရဲ့လည်းရှိရယ်ကျွန်တော်အခုဆိုရင်ဘလို့ပြောနေကြလဲဆိုတော့ဟိုတချို့ကကျတော့တင်းခွေချက်ကဂျာကန်နေဖြစ်နိုင်တယ်လို့ပြောရယ်အဓိကအဲ့ဒါပြောရရည်ရွယ်ချက်ကတင်းခွေချက်မှာတွေ့ရကိုရိုနာဗိုင်းရပ်စ်ကအခုတွေ့ရကိုဗစ် -19 နဲ့ဆိုရင်သူကဂျီနိုးလေဗယ်မှာဆိုရင်96ရာခိုင်နှုန်းထိဆင်းတယ်ဒါပေမဲ့အဲ့ဒါအဲပန်ဂိုလင်ဗိုင်းရပ်စ်လားဆိုတော့လေအဲ့ဒါတအံ့မပြောနိုင်သေးဘူးကျွန်တော်မွေးမှာတွေ့ရဲ့ဒီကိုရိုနာဗိုင်းရပ်စ်ကလည်းအခုလူရဲ့ COVID-19 နဲ့လည်းဆင်းတယ်ဒါပေမဲ့ဆင်တာပဲရှိသေးတယ်မွေးရနဲ့တစ်ဆင့်ဂျားခန်နဲ့လာပြီးကူးရတော့ပြောလို့မရတဲ့ပါအဲကျွန်တော်ဒီမှာဆက်ဒီ site ထဲမှာပြထားရဲ့ဒီ back covid ဒီဟာကျတော့96ရာခိုင်နှုန်းဟုံတူပဲဒါပေမဲ့ကျွန်တော်တို့မှာအခုဖြစ်နေတဲ့ COVID-19 ရောဂါနဲ့ကCOVID-19 ရောဂါလားဆိုတော့မဟုတ်သေးပါဘူး။ဒီဟာကတော့တခြားနိုင်ငံမှာတွေ့ဘူးရဲ့ဒီကိုရိုနာဗိုင်းရပ်စ်အမျိုးအစားပါ
။ဆိုတော့ဒီအခုဒီလင်းတို့မှာတွေ့ရတဲ့ဥစ္စာနဲ့အခုပေါ့နော် COVID-19 ဖြစ်နေတာနဲ့တိတ်မတူသေးဘူးပေါ့။တူတယ်လို့မပြောနိုင်ဘူး
။ 96% အနည်းဆုံးတူရဲ့ 96% ဒီ bad COVID RATG I3 ရကြတော့โอ้ 96% ดูเว้ยだใบแม้ดีกองแม้ล่ะสู้อ๋อดีกองแม้ไม่เข้าเลยอ
ืมได้ยังပြောလို့မရသေးဘူး
မရသေးဘူးဟု
တ်ဒီ corona virus ရှိပေါ့เนาะဆောစောလင်းလို့มาတွေ့တယ်လို့ပြောတာလင်းလို့มาမြန်မာနိုင်ငံမှာလဲမျိုးစိတ်တစ်6ခုတွေ့တယ်လို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါအောင
်ဟုတ်ပြောရရင် project အကြောင်းပြောရရင် तू อ่ะ predict project ပေါ့เนาะ predict ဆိုရဲ့အဓိပ္ပာယ် तू อ่ะယောဂအသက်တွေကိုကြိုတင်ခန့်မှန်းတာအဓိက American အစိုးရက funding လုပ်ပေးတဲ့ project ပါ तू อ่ะ2015အနေစာရဲ့ဒီ2019မှာ तू 20 ठी ပေါ့เนาะ तू 5နှစ်တာကာလလုပ်တယ်ခင်ဗျအဲ့မှာရှာဖွေရာတော့ဖအံကကိုရဲရန်ကုန်ကလော်ကားมาပါဒီရန်ကုန်ဖအံကကိုယ်ရအဓိကတွေ့ရတော့ဖအံကကိုယ်မှာဗိုင်းရပ်စ်အသစ်တွေတွေ့ပါရခင်ဗျဒီဗိုင်းရပ်စ်အသစ်တွေက6မျိုးအကြတော့ဟိုမြန်မာပြည်နေနဲ့ဟောကမ္ဘာနေနဲ့ဟော first time တွေ့ရလောကကမ္ဘာပေါ်မှာ first time ကိုတွေ့ရကိုရိုနာဗိုင်းရပ်စ်၄မျိုးပါနောက်ထပ်2မျိုးကတော့တခြားနိုင်ငံတွေမှာတွေ့ထားဘူးသားပါဆိုတော့စုစုပေါင်း6ခုပါခင်ဗျဟ
ဲ့အဲစုစု6ခုဒီအသစ်တွေ့ရ6ခုတွေရပေါ့နော်ဒီလူတွေအတွက်ကိုအန္တရာယ်ရှိနိုင်တဲ့ virus မျိုးများပါပါလိုက်တယ်မှာ
အခုကျွန်တော်တို့6ခုလုံးကိုဟိုစမ်းကြည့်ရဲကျွန်တော် level လဲစစ်တယ်ကျွန်တော်တို့တခြားစမ်းသပ်မှုတွေပြီးရဲ့အချိန်မှာလောလောဆယ်ရောဒီ6ခုလုံးကတော့လူတွေကိုအခုလောလောဆယ်အချိန်မှာတော့ကူးစက်နိုင်တဲ့ယောဂပေးနိုင်တဲ့အချိန်တွေရောမရှိသေးပါဘူးဟိုဒီယောဂစစ်တဲ့ကျွန်တော်တို့ခုနပြောရဲ project လုပ်တဲ့အချိန်မှာတွေးဆန်တော်အန်ဒရိစံမျိုးပဲအကောင့်ဒီ sample စစ်တာမဟုတ်ပါဘူးခင်ဗျအဲကျွန်တော်လူတွေကိုလည်းစစ်တယ်အဲဥမာဖမ်းမှာဆိုရင်ဒီလင်းနို့ဂူဆိုတာရှိရဲအဲ့မှာတန်းချီလောက်တဲ့ဒီလင်းနို့ရေရှိရဲအဲ့မှာအဲလင်းနို့ဂူတဲကိုဝင်ပြီးတော့ချီချုံတဲ့အလုသမာရင်လည်းရှိရဲသူ့ရဲ့သူ့ကွန်လည်းစစ်လို့သူ့မိသားစုကိုလည်းစစ်တယ်စစ်တဲ့အချိန်မှာဒီကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမတွေ့ဘူးသူပြီးခဲ့နှစ်ကဖျားဘူးလားဆိုတော့ဖျားဘူးရဲ့ဒါပေမဲ့ရိုးရိုးတုတ်ကိုယောဂနဲ့ဖျားဘူးပါပဲတွေ့ရှိပါခင်ဗ
ျဆိုတော့ဒီကိုရိုနာဗိုင်းရပ်စ်ကဒီတရိတ်ဆန်တွေကနေပြီးတော့တောရိုင်းတရိတ်ဆန်တွေကနေလူကိုလည်းကူးနိုင်တယ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့နော်မြန်မာနိုင်ငံမှာလည်းဒီတောရိုင်းတရိတ်ဆန်တွေနဲ့ထိတွေ့နေတဲ့လူတွေအများကြီးပေါ့နော်အခုတတိလည်းအစာအသောက်တွေကိုဒီ live ပေါ့နော်အသက်ရှင်ရဲ့အကောင့်တွေကိုရောင်းချနေတာတွေလည်းတော့တမြတ်တာဘာမှမရှိပါဘူးဆိုတော့ဒီရဲ့အန္တရာယ်လေးနည်းနည်းပြုတ်ပြပေးပါဘယ်လောက်ဆိုးရင်စရာကောင်းတယ်လဲပေါ့နော
်ဒီအဓိကစားရတဲ့အဓိကတချို့မြန်မာနိုင်ငံမှာဒေသတော်တော်များများတချို့နေရာကြီးကြတော့ဟိုပုံမှန်ကျွန်တော်တို့ကျက်တွေဝက်တွေရဖို့ရှားတာတစ်ပိုင်းအဲပြီးတော့တချို့ကြတော့ဟိုမီယိုဖလာရောဝါနာရောစားတာတစ်ပိုင်းအဲ့မှာပါဖြစ်နိုင်လဲဆိုတော့အခုကျွန်တော် virus တွေဖြစ်လာတဲ့တောက်လျှောက်ကဟိုကိုယ့်ရဲ့ဆိုတာ ਨੇ ယောဂအကြီးထားဖြစ်မှာမဟုတ်ဘူးဟိုနေရာရဲ့အချိန်ရဲ့ဂျားခံနေအကုန်လုံး right time right place right person အားလုံးစုံညီဝါမှပဲယောဂကဟို virus ကပုံစံပြောင်းပြီး mutate ဖြစ်ပြီးတော့တကယ်အခုလိုကပ်ယောဂဖြစ်လာနိုင်တာပါဆိုတော့အဓိကစားတောက်ရုံနဲ့လည်းအဲ မဖြစ်နိုင်သေးဘူးကျွန်တော်ကဘာဘာစားတောက်တောက်တောက်အောင်လည်းမရသေးဘူးခင်ဗျာကျွန်တော်အနေနဲ့ဒီ ecosystem ဒီ gear စနစ်တွေကိုလည်းထိန်းသိမ်းဖို့လိုတယ်ဒီက gear စနစ်တွေထိန်းသိမ်းမှဥပမာဒေါကံဒေါထဲမှာနေပြီးတော့လူတွေကလူတွေဘက်ချမ်းမှာနေမယ်မဟုတ်ရင်ဒေါကံကနေလူတွေဘက်ကိုယောဂကြီး spill over ပေါ့နော်ယောဂကြီးဒီကူးတန်းလာနိုင်တာလာနိုင်ပါတယ်ခင်ဗျာ
ဆရာအများကြီးတရီထားမှာပေါ့နော
်ထားမယ်ဟုတ်
ဆောစားဒီလူတွေကူးဖို့လို့တဆင့်ဆင့်ပြောင်းလာတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါဘယ်လိုမျိုးဒီကိုရိုနာဗိုင်းရပапရာဘယ်လိုမျိုးကူးလာနေလဲဆိုတာ
အခုလောလောဆယ်ကျွန်တော်တို့ကိုရိုနာဗိုင်းရပ်စ်ဒီကိုရိုနာဗိုင်းရပ်စ်အရှိမဖြစ်တဲ့ SARS ဆိုမာဆိုကကျွန်တော်တို့လင်းတို့ဝင်မှာငကိုတဲ့တိုးစီမှာဗိုင်းရပ်စ်မျိုးစုံရှိပြီးသားကိုရိုနာဗိုင်းရပ်စ်အပြင်တခြားဗိုင်းရပ်စ်တွေလည်းရှိ ਉ မယ်ဒါပေမဲ့တိုးအနေနဲ့ကတိုးကိုတိုးယောဂါမဖြစ်ဘူးဒါပေမဲ့လင်းတို့ဝင်ကိုဖမ်းပြီးတော့ဟိုကျွန်တော်တို့တောကောင်ရောင်းတဲ့နေရာကြီးရှိတဲ့အချိန်မှာမှာအဲလင်းတို့ရဲ့အပြင်တခြားတောကောင်တွေရှိမယ်အဲဒီအရင်စားကိစ္စမှာဆိုရင်သူကလင်းတို့ရဲ့ကြောင်ကတိုးရဲ့ဟိုထားရဲ့အဲ့မှာလင်းတို့ရဲ့ဘယ်လိုဖြစ်လဲဆိုတော့ပုံမှန်အချိန်မှာယောဂရေကိုဟိုမပြန့်ပွားနိုင်တယ်ဆိုပေမဲ့သူကလောင်ရင်ထဲမှာလောင်ကျောက်ထဲမှာထားတဲ့အချိန်ကျရင်သူက stress အရင်ဖြစ်တော့ stress ဖြစ်တဲ့အချိန်ကျမှ virus တွေကတခြားလူတွေစီကူရောကူတဲ့အချိန်မှာမှအမှကြောင်ကတိုးနားထားမြေကြောင်ကတိုးစီကူရောအမှကြောင်ကတိုးမှာလည်းအဲသူ့ရဲ့ဟိုဟို biology system ရှိမယ်အဲအနေတစ်ဆင့်မှဟိုတိုက်ထုတ်နိုင်တာလည်းရှိမယ်မတိုက်ထုတ်နိုင်တာလည်းရှိမယ်အမှဖျားနေတဲ့အဲကြောင်ကတိုးကိုကျွန်တော်ကစားမိတဲ့အချိန်မှာကျွန်တော်စားရောကစားရတာပါဆိုတော့သူကပုံမှန်ကိုရိုနာဗိုင်းရပ်စ်တွေရှိနေတာကနေဥမာလင်းတို့စားရင်ကျွန်တော်တို့တန်းဖြစ်မလားဆိုတော့ဖြစ်ချင်လည်းဖြစ်မယ်မဖြစ်ချင်လည်းမဖြစ်ဘူးကျွန်တော်ခုနပြောလို့ right time right place right person ဆိုရဲလို့ဟို combination အကုန်လုံးပါတယ
်ဆိုတော့ဒီလိုမျိုးယောဂါအခုတကဘာလုံးကြောက်နေရတဲ့ဒီကိုရိုနာဗိုင်းရပ်စ်ယောဂါပေါ့နော်မကူးဆင်အောင်အဓိကဘယ်လိုလုပ်ရမလဲပြောပြပေးပ
ါဟုတ်ကျွန်တော်တို့ COVID-19 အနေနဲ့ကကျွန်တော်တို့အဲယောဂါဆိုတာစာမဖြစ်လားနေပြောရရင်ဆိုရင်ဒီယောဂါကြီးမဖြစ်အောင်ကျွန်တော်ဟိုလူတိုင်းအနေနဲ့အဲ gear စနစ်ကိုဟိုထိန်းသိမ်းဖို့ကျွန်တော်အစိုးရအနေနဲ့ရောကျွန်တော်ပြည်သူလူထုအနေနဲ့ရောအကူအညီဝိုင်းဝန်းကူညီဖို့လိုပါတယ်ဒါမှအခုကိုရိုနာဗိုင်းရပ်စ်ကကျွန်တော်ဗက်ဆင်းထွက်လာပြီးပြီးွားရယ်ဆိုပေမဲ့ကျွန်တော်ပြီးခဲ့ဆယ်စုနှစ်အခု20ကိုပြန်ကြည့်မယ်ဆိုရင်ကျွန်တော်ဒီယောဂါအသစ်တွေကထပ်ထွက်လာနေဒီ gear စနစ်ပျက်စီးမှုဟိုဒေါကောင်စားသုံးမှုဒီလိုမျိုးစုံကနေအေကျွန်တော်တို့ယောဂအသစ်တွေကထပ်ထွက်လာတဲ့အတွက်ဒီကိရစနစ်ကိုအဓိကထိန်းသိမ်းဖို့လိုပါလိမ့်မယ်။ဟုတ်ကဲ့
။ကျေးဇူးများကြီးတင်ပါတယ်ဒေါက်တာ
။ဟုတ်ကဲ့
။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ဒီရင်သတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။2020နိုဝင်ဘာအထွေထွေရွေးကောက်ပွဲဘလို့ပုံစံမျိုးဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။အခုဆိုရင်ပြည်တော်စုရေကောက်ပွဲကော်မရှင်ကနေလာမယ့်နိုဝင်ဘာလအတွင်းအထွေထွေရေကောက်ပွဲကျင်းပပေးမယ်လို့ထုတ်ဖော်ပြောဆိုလိုက်ပါပြီ။ဒါပေမဲ့ဘယ်နေ့ဘယ်ရက်ကျင်းပမလဲဆိုတာကိုတော့တိတိကျကျမကြေညာသေးပါဘူး။ကော်မရှင်တာဝန်ရှိသူတွေပြောဆိုချက်အရရွေးကောက်ပွဲကျင်းပမဲ့နေ့ရက်အတိအကျကို2020တုန်းက3လနီးပါးအလိုမှာကြေညာခဲ့ပြီး2015ခုနှစ်မှာတော့4လကြိုပြီးကြေညာခဲ့တဲ့အကြောင်းအခုလည်းအဲ့လိုမပြောင်းလဲပဲကြေညာမှာဖြစ်ကြောင်းပြောဆိုထားပါတယ်။အခုဆိုရင်နိုမာလာရောက်ဖို့5လလောက်လိုနေသေးတာမို့ကော်မရှင်ကနေရွေးကောက်ပွဲကျင်းပမဲ့ရက်အတိအကျကြေညာတာဟာ2020ဇူလိုင်လအတွင်းဖြစ်နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။အရင်ဆက်အနာရှင်တွေကျင်းပပေးခဲ့တဲ့2020ရွေးကောက်ပွဲကနေစတွေ့ရင်လာမယ့်ရွေးကောက်ပွဲဟာတတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်မှာပါနိုင်ငံရေးပါတီတွေရောပြည်သူတွေကပါစိတ်ဝင်စားနေကြတဲ့လာမယ့်ရွေးကောက်ပွဲဟာရှေ့မှာနှစ်ကြိမ်ကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဘာတွေကွာခြားချက်ထူးခြားချက်တွေရှိမလဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရောဖြစ်နိုင်မလားဆိုတာကုတ္တပလေးလာတင်ပြသွားပါမယ်
မြန်မာနိုင်ငံအတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်ရွေးကောက်ပွဲဥပဒေရွေးကောက်ပွဲကော်မရှင်ဆိုတာတွေဟာအရေးကြီးပါတယ်။2008ဖွဲ့စည်းပုံခြေခံဥပဒေအရလွတ်တော်တဲ့ရောက်မဲ့ကိုယ်စားလှယ်၄ပုံတစ်ပုံကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ကြံ၄ပုံ၃ပုံကိုပဲရွေးကောက်ပွဲကျင်းပပြီးရွေးချယ်ရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်တရားမျှတမှုမရှိနိုင်ဘူးဆိုတာပေါ်လွင်ပြီးသားပါ။ရွေးကောက်ပွဲဥပဒေမှာလည်းအားနည်းချက်တွေအများကြီးရှိနေသေးပါက ကော်မရှင်ဟာနိုင်ငံရေးပါတီတွေကြားရွေးကောက်ပွဲမှာတရားမျှများတတာနဲ့ရှင်းပြိုင်နိုင်အောင်ဒိုင်းသပွဲဆောင်ရွက်ပေးရမှာလို့ဖြစ်တဲ့ပေမဲ့ဥပဒေထဲမှာတော့နိုင်ငံရေးပါတီတွေအားလုံးရဲ့အထက်မှာရှိနေတဲ့ဘယ်နိုင်ငံရေးပါတီကိုမဆိုဖြတ်သိမ်းခွင့်အာဏာရရှိထားတဲ့အထက်အာဏာပိုင်အဖွဲ့အစည်းတစ်ခုသပွဲပြဋ္ဌာန်းထားလို့ပါပဲ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ရင်လည်းသမရအနေနဲ့သူကထင်ပေါ်ကြော်ကြားသည့်ဂုံတည်င်းရှိသောပုဂ္ဂိုလ်အဖြစ်ယူဆတဲ့ဆိုယုံနဲ့ဥက္ကဋ္ဌကိုရောအဖွဲ့ဝင်တွေကိုပါခန့်အပ်နိုင်တယ်လို့ဖွဲ့စည်းပုံမှောက်ကိုအတိအလင်းပြဋ္ဌာန်းထားတာကြောင့်တရားမျှတတဲ့ဗတ်မလိုက်တဲ့ပုဂ္ဂိုလ်တွေအဖြစ်နိုင်ငံရေးပါတီအများစုကယုံကြည်ဖို့ခက်ခဲစေပါတယ်။အရင်ကော်မရှင်ဥက္ကဋ္ဌနှစ်ယောက်စလုံးဟာစစ်ဘိုလ်ချုပ်ဟောင်းတွေဖြစ်ခဲ့ပြီးလက်ရှိကော်မရှင်ဥက္ကဋ္ဌကတော့အရက်သားပညာရှင်ဖြစ်နေလို့ပါပဲ
။ရေကောက်ပွဲနဲ့ပတ်သက်ရင်လက်ရှိကော်မရှင်လက်ထက်ကြမ်းမှလုတ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတချို့တော့ရှိပါတယ်။အဲ့ဒါတွေကတော့တပ်မတော်သားနဲ့မိသားစုဝင်တွေမဲပေးရမယ့်မဲယုံတွေကိုငကိုတက်တွင်းမှာထားရကနေလာမဲ့ရွေးကောက်ပွဲမှာတက်ပြင်ပထုတ်ပြီးမဲပေးစေမယ့်ကိစ္စပါ။ရှေ့ရွေးကောက်ပွဲနှစ်ခုမှာတပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတက်တွင်းမဲယုံတွေမှာပဲမဲပေးစေတဲ့ကိစ္စပြဿနာအများကြီးပေါ်ခဲ့ပါတယ်။အခုလာမဲ့ရွေးကောက်ပွဲမှာတော့တပ်မတော်သားတွေမိသားစုဝင်တွေရဲ့မဲပေးပိုင်ခွင့်ရှိသူစီရင်တိတိကျကျပြုစုနိုင်တာကြိုတင်မဲပေးမယ်ဆိုလဲတိတိကျကျမှန်မှန်ကန်ကန်မဲပေးနိုင်အောင်ဆောင်ရွက်တာဘလို့ဖိအားမျိုးမှမရှိပဲတပ်ပြင်ပမဲယုံတွေမှာလွတ်လွတ်လပ်မဲပေးနိုင်မှာမဲယုံနဲ့မဲပေးပုံကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲစောင့်ကြည့်သူတွေလေ့လာစောင့်ကြည့်နိုင်မှာစတဲ့အကျိုးကျေးဇူးတွေရလာနိုင်လို့ပုံပြီးမျှတတဲ့ရွေးကောက်ပွဲဖြစ်လာအောင်အထောက်အကူပြုနိုင်ပါတယ်လွတ်တော်ရင်းထောက်ခံမှုနဲ့နောက်ထပ်ပြင်လိုက်တဲ့နေဥပဒေတစ်ခုကတော့လူတယောက်ဟာနေမြေဒေသတစ်ခုခုမှာရက်ပေါင်း90ဇက်တိုက်နေရင်အဲ့ဒီမဲဆန္ဒနေမြေတွေမှာမဲပေးနိုင်မဲ့ကိစ္စပါငကိုတုံးကတော့ရက်ပေါင်း180ဇက်တိုက်နေမှမဲပေးခွင့်ရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းသားနိုင်ငံရေးပါတီတွေကသဘောမချကြပါဘူးဒေသကမဟုတ်သူတွေအနေနဲ့ရက်ပေါင်း90နေုံနဲ့မဲပေးပိုင်ခွင့်ရသွားတာဟာသူတို့တိုင်းသားမဲဆန္ဒနေမြေတွေကမဲရက်လက်အချိုးအစားပြောင်းလဲသွားစေနိုင်တယ်ဆိုပြီးယူဆလို့ဖြစ်ပါတယ်
တကယ်တော့ရွေးကောက်ပွဲဥပဒေအရကိုမဲဆန္ဒနယ်မြေမှာကိုမနေပဲအဝေးတနေရာရောက်နေသူတွေအနေနဲ့အဝေးရောက်မဲပေးခွင့်စနစ်ဟာရှုပ်ထွေးပြီးအဆင့်လဲအလွန်များပါတယ်။ဒါကြောင့်ရှေ့ရွေးကောက်ပွဲနှစ်ကြိမ်မှာအဝေးရောက်ပြည်သူများပေမဲ့အဝေးရောက်မဲပေးသူရာခိုင်နှုန်းကတော့အလွန်နည်းခဲ့ပါတယ်။အဲ့ဒီရှူထောင်းကကြည့်ရင်တော့နေရာတစ်ခုမှာရက်90နေခဲ့သူတွေကိုမဲပေးခွင့်ပြုလိုက်ခြင်းအပြင်မဲပေးမဲ့သူအရေအတွက်တိုးပွားလာနိုင်ပြီးမဲပေးခွင့်ဆုံးရှုံးသူနှဲသွားနိုင်စရာအကြောင်းရှိပါတယ်။လက်ရှိကော်မရှင်ရဲ့နောက်ထပ်ကြိုးပမ်းမှုတစ်ခုကတော့တိပရောက်နေသူတွေမဲပေးခွင့်မဆုံးရှုံးအောင်စီစဉ်ဆောင်ရွက်နေမှုပါ။အားလုံးသိကြတဲ့အတိုင်းတန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေနိုင်ငံသားထွက်အလုပ်လုပ်ကြပါတယ်။တရားဝင်သွားသူတွေရှိတယ်လို့တရားမဝင်သွားရောက်အလုပ်လုပ်နေသူတွေလည်းရှိပါတယ်။နမူနာအားဖြင့်ထိုင်းနိုင်ငံမှာသွားပြီးအလုပ်လုပ်နေသူတန်းနဲ့ချီရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ထိုင်းနိုင်ငံကနေကြိုတင်မဲပေးသူ600ကျော်လောက်ပဲရှိခဲ့ပြီးတန်းနဲ့ချီတဲ့ပြည်သူတွေမဲပေးခွင့်ဆုံးရှုံးခဲ့တာပါ။ဒီအတွက်လက်ရှိကော်မရှင်ဟာတန်းနဲ့ချီတဲ့ပြည်ပရောက်မြန်မာတွေမဲပေးခွင့်ရအောင်နှီးပေါင်းစုံနဲ့စူးစမ်းနေပြီးအဲ့ဒါသာအောင်မြင်ခဲ့ရင်တော့ရွေးကောက်ပွဲရဲ့အနှစ်သာရပိုပြီးပေါ်လွင်လာပါလိမ့်မယ်။လာမယ့်ရွေးကောက်ပွဲမှာနောက်တစ်ခုပိုလာမယ့်ကိစ္စတစ်ခုကတော့ကမ္ဘာကြီးတစ်ခုလုံး COVID-19 ပြဿနာအောက်ရောက်နေတာမို့အဲ့ဒီအခြေအနေအောက်မှာကျင်းပရမှာမလို့ပါပဲ။နိုင်ငံရေးပါတီတွေအတွက်စီကံချက်အသစ်တွေနဲ့လှုပ်ရှားရမှာဖြစ်ပါတယ်။
ရွေးကောက်ပွဲလေးလာစောက်ကြီးရေးကိစ္စတွေနဲ့ပတ်သက်လို့ကတော့အရင်2015ခုနှစ်တုန်းကအတိုင်းပြည်တွင်းပြည်ပရွေးကောက်ပွဲလေးလာစောက်ကြီးသူတွေကိုခွင့်ပြုမှာဖြစ်လို့ပွင့်လင်းမြင်သာမှုရှိနိုင်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လာမယ့်နိုဝင်ဘာကျင်းပမဲ့2020အထွေထွေရွေးကောက်ပွဲဟာအရင်ရွေးကောက်ပွဲနှစ်ကြိမ်ထက်မဲပေးပိုင်ခွင့်ရှိသူတွေပိုပြီးမဲပေးခွင့်ရလာမယ့်အနေအထားတပ်မတော်သားနဲ့မိသားစုဝင်တွေစီကနေပိုပြီးတိကျမှန်ကန်တဲ့မဲတွေရလာနိုင်မယ့်အနေအထားစတာတွေတွေ့လာနိုင်တာမို့ပွင့်လင်းလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုအဖြစ်မျှော်လင့်နိုင်ပါတယ်။အခြားသောဒီမိုကရေစီနိုင်ငံအများစုနီးတူတရားမျှတမှုရှိဖို့ကိစ္စကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တချို့ကိုပြင်ဆင်မှဖြစ်နိုင်မယ်ဖြစ်ကြောင်းပ
ါ။ဟေးလားရှိတဲ့နေ့ဖြစ်ပါစေတော်ရရှိပါရှင်။ VOE ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့သတင်းရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့တေးလက်ဆောင်ဖြစ်နေဖြောပြပေးမှာဖြစ်ပါတယ်။အခုရင်အဦးဆုံး Messenger မှာစာတို့လေးတွေရေးပြီးတော့နှုတ်ဆက်လာကြတဲ့သတင်းရှင်တွေရဲ့မှတ်ချက်လေးတွေစာတို့လေးတွေကိုပြောပြပေးသွားခြင်းပါတယ်နော်။အောင်သစ်ဆိုတဲ့သောရရှင်ကအထူးပဲကျေးဇူးတင်ပါတယ် VOA တဲ့အားလုံးအစဉ်ထာဝရကျမ်းမာခြင်းဒုက္ခနဲ့ပြည့်စုံနိုင်ကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်တဲ့ကျေးဇူးအထူးတင်ပါတယ်မြို့ညွန့်အောင်ဆိုတဲ့သောရရှင်ကတော့အကျေးဇူးအထူးပါတချင်းလေးထုတ်လွှင့်ပေးတာရေးပေးစာလေးဖွင့်ဖတ်ပေးတာရေးအတွက်ကျေးဇူးတင်ပါတယ်လို့ပြောလာတာပါဘဒိုအက်တော့ဆိုတဲ့သောရရှင်ကတော့ VOA အဖွဲ့သားတွေကိုရိုနာကပ်ဘေးဆုကနေလွတ်မြောက်ပါစေကြောင်းခုလိုဆုတောင်းချွေလာပါတယ
် VOA အဖွဲ့သားအားလုံးကျမ်းမာချမ်းသာပြီးကပေးစိုးကြီးကိုလည်းကောင်းမွန်စွာကြော်ဖြတ်နိုင်ကြပါစေ။တရွာလုံးကိုရေဒီယိုတလုံးသာရှိခဲ့တဲ့အချိန်ကလေးက VOE ကိုအားပေးလာတာပါ။အိမ်မှာနေရင်ကဘာနဲ့ပို့ပေးတဲ့ကျေးဇူးကလည်းနှစ်ပေါင်းမနည်းတော့ပါဘူး။အထူးကျေးဇူးတင်ရှိပါရစေ။နောက်လည်းအားပေးလိုက်ပါခင်ဗျာ
။တရွာလုံးမှာရေဒီယိုတလုံးပဲရှိခဲ့တဲ့အချိန်ကနားထောင်လာခဲ့တဲ့ဒီသောရရှင်ပထိုအဲ့တော့အခုတော့လေကျမတို့စီကို Facebook Messenger ခင်မီနီးပညာတုံးပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပါ။နောက်လည်းအားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်။ကျမရွှင်လန်းပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်။နာမည်မဖော်ပြပါနဲ့ဆိုပြီးတော့တက္ကသိုလ်ကပဲစာတစောင်ရေးလာသေးတဲ့ထိုင်းကတော်ရရှင်ကတော့မင်္ဂလာပါ VOE ဝိုင်းတော်သားများကျမ်းမာကြပါစေတဲ့။ကျွန်တော်အစိုးရစီပန်ကြားတာလေးကိုဖတ်ပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။အင်ကိုတော့မပြန်ရသေးပါဘူး။ဘန်ကောက်မှာပဲအလုံးလုံးနေတော့မှာတဲ့။မြန်မာပြည်တထုံမြို့ဘင်းလို့ရက်ခွက်မယန်းချောင်အလဲပိုင်းမှာနေထိုင်တဲ့အဖေဦးအောင်ဝင်းနေကောင်းရည်လားတဲ့။အဖေနေကောင်းအောင်နေပါတောက်ပတ်ဆံမပို့ပေးနိုင်တဲ့အတွက်စိတ်မကောင်းပါဘူးအမေကိုလည်းတိတ်ပြီးတော့သတိရပါတယ်ဒါရုံမိသားစုစားခဲ့တဲ့ထမင်းဝိုင်းလေးကိုသတိရလို့ပါတဲ့အဝေးရောက်သားဘန်ကောက်မှာအလုပ်လုပ်နေတဲ့သားဖြစ်သူအဖေဦးအောင်ဝင်းစီကိုစာရေးလာတာဖြစ်ပါတယ်ဒန်ရီဒမ်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာကိုရိုနာကပ်ဘေးဆိုအနေနဲ့ရှိနေသေးချိန်မှာစီကံကန့်သက်ချက်တချို့ရှော့ပေါ်ပေးလိုက်တာဖြစ်တင်ပါရဲ့လားဆိုပြီးတော့အခုလိုမျိုးစာရေးပြီးတော့စိုးရင်ကြောင်းပြောလာတာပါ
VOE ကမ္ဘာတစ်ခုလုံးမှာကိုရိုနာဗိုင်းရပ်စ်ဖြစ်နေချိန်မှာမြန်မာပြည်ကကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကခီးတွလာခြင်းကန့်သတ်မှုတွေနဲ့ထိန်းချုပ်မှုစီမံစည်းကမ်းတွေရှော့ပေါ်လိုက်တာကရောဂါကိုစိန်ခေါ်သလိုဖိတ်ခေါ်သလိုများဖြစ်နေမလားလို့တွေးမိပါတယ်။ကျွန်တော်တွေ့ကြုံရမြန်မာပြည်ကလေရင်လိုင်းကားအခြားဒီခီးတွလာမှုတွေမှာအလွန်လုံခြုံမှုမဲ့စွာနဲ့ပြည်သူတွေတွလာနေတာတွေ့မြင်ရလို့ပါ။နောက်တစ်ခုကဒီတရုတ်နိုင်ငံသားအများအပြားလေရင်ခီးစီတွေမှာတွေ့မြင်နေရလို့ပို့ပြီးတော့စိတ်ပူမိပါတယ်။လူမျိုးခွဲခြားတာတော့မဟုတ်ပါဘူး။သတိထားဆင်ញင်ဖို့ရွယ်ချက်အနေနဲ့ပြောပြရတာဖြစ်ပါတယ်ကျေးဇူးပါဗျာ
ဟုတ်ကဲ့အခုလိုမျိုးကန့်သက်ချက်တချို့ပြန်ပြီးတော့ဖွင့်လိုက်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံဘေးအန္တရာယ်ကင်းပါရဲ့လားဆိုပြီးတော့ဒီတော့ရှင်စိုးရင်စိမ့်နဲ့လှမ်းပြီးတော့မေးလာတာဖြစ်ပါတယ်ရှင်ကိုရိုနာကပ်ဘေးဆိုလို့ဒီကိုရိုနာကပ်ဘေးကြားရောက်နေတဲ့အတွက်ကြောင့်မလို့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းတော်တော်လေးကိုဒုက္ခကြုံကြရပါတယ်အထူးသဖြင့်ဒီအိန္ဒိယနိုင်ငံတွေမှာတွားရောက်ပြီးတော့အလုပ်လုပ်ကိုင်နေကြတဲ့ဒီထဲမှာတိတိကျကျပြောရမယ်ဆိုတော့စာရွက်စာတမ်းမရှိဘဲနဲ့တရားဝင်တွားရောက်နေထိုင်ပြီးတော့အလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေအတော်လေးကိုဒုက္ခကြုံနေရတာပါသူတို့မှာစာရွက်စာတမ်းမရှိတဲ့အတွက်ကြောင့်မလို့အလုပ်အာမခံလည်းမရှိသလိုအလုပ်တွေမရှိတဲ့အတွက်ကြောင့်မလို့နေစရာစားစရာလုံးဝမရှိဘဲနဲ့အဲ့မှာပြိမ့်ပြီးတော့ဒုက္ခရောက်နေကြတာဖြစ်ပါတယ်ဒီထဲမှာမလေးရှားနိုင်ငံကပဲအဆိုးဆုံးများဖြစ်နေသလားမလေးရှားကတော့ရရှင်နေစဉ်လို့ view ကိုစာရေးပြီးတော့သူတို့ဒုက္ခတွေကိုရင်ဖွင့်လာတာပါအဲ့ထက်ကတချို့စာတွေကိုကျွန်မဝေမျှပေးချင်ပါတယ်စာတွေအားလုံးကရေးသူတွေမတူပေမဲ့လည်းသူတို့ရဲ့ပြောဆိုပြောဟန်တွေနဲ့သူတို့ရဲ့ဒီဒုက္ခရောက်နေကြောင်းရင်ဖွင့်လာတဲ့လေတံတွေကထတ်တူကြနေလို့အတော်စိတ်မကောင်းဖြစ်စရာကောင်းပါရဲ့နော်ကိုခိုင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါတဲ့မင်္ဂလာပါလို့တော့သူကနှုတ်ခွန်းဆက်လာပါသေးတယ်။ကျွန်တော်ကတော့မလေးရှားနိုင်ငံကဂျိုးမျိုးမှာနေထိုင်အလုပ်လုပ်ကင်နေတဲ့ကိုထိတ်ဖြစ်ပါတယ်တဲ့။ဒါကတော့သူကဗမာလိုရေးလာတဲ့အတိုင်းအဲ့ဒီမျိုးနာမည်ကိုကျွန်မအတန်ထွက်လိုက်တာဖြစ်ပါတယ်နော်။ဒီတော်ရရှင်က
အခုလက်ရှိမလေးရှားနိုင်ငံမှာကျွန်တော်တို့တရားမဝင်လာရောက်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေဟာကိုဗစ် -19 ရောဂါကြောင့်အလုပ်လုပ်ကင်ခွင့်မရရှိကြတော့ပါဘူး။မလေးရှားအစိုးရကလည်း overstay သမားတွေကိုလုံးလုံးကန်ခွင့်မပေးရဘူးလို့ကြေညာထားတဲ့အတွက်ကြောင့်လဲတတိတွေကမောင်းထုတ်နေစရာအခန်းတွေလည်းမပေးတော့ပါဘူးတချို့ဆိုရင်လမ်းဘေးမှာနေထိုင်နေရတဲ့အခြေအနေကိုရောက်နေပါပြီအစားအသင့်ရဲ့အနေစင်ရဲ့ဖြစ်နေကြရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံနဲ့မြန်မာအစိုးရအနေနဲ့အခုလက်ရှိအချိန်ထိဘာအကူအညီမှပေးတာမရှိသေးပါဘူးဒါကြောင့်ကျွန်တော်တို့တရားမဝင်အလို့သမားတွေကိုအကူအညီပေးစေလိုပါကြောင်းမြန်မာနိုင်ငံအစိုးရကို VOA ကနေတဆင့်တ တင်ပြပေးဖို့အကူအညီတောင်းခံအပ်ပါတယ်ခင်ဗျာ
။မလေးရှားမှာဒီနေထိုင်ခွင့်ကိုရပ်ကျော်ပြီးတော့နေထိုင်တဲ့ overstay တွေဒုက္ခတော်တော်ရောက်နေပါတယ်ဆိုပြီးတော့ဒီသောရရှင်ကတရားမဝင်အလုပ်သမားတွေဖြစ်နေပေမဲ့မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံသားတွေမလို့အကူအညီပေးစေချင်ပါတယ်ဆိုပြီးတော့အကူအညီတောင်းလာတာဖြစ်ပါတယ်။ဒီမလေးရှားကပဲနောက်ထပ်သောရရှင်တယောက်ဖြစ်တဲ့စောစော်လင်းဦးဆိုတဲ့သောရရှင်ကလည်း
ဒီနေ့မလေးရှားမှာ COVID-19 ကြောင့်ကျွန်တော်တို့မြန်မာလူမျိုးတွေဒုက္ခတွေရင်ဆိုင်နေရပါတယ်။တကယ်ကိုအခက်အခဲဖြစ်နေတဲ့သူတွေအများကြီးပါ။ကျန်းမာရေးကြည့်မလား၊စားဝတ်နေရေးကြည့်မလား၊နေရာအတွက်ကြည့်မလား၊တကယ်အခက်အခဲဖြစ်နေရပါတယ်။အလုပ်ကလည်းပိတ်ထားကြတော့အလုပ်မလုပ်ရတော့ပဲဒီတိုင်းပဲအလုပ်လက်မဲ့ဖြစ်နေပါတယ်။အခုတော်ဒုက္ခရောက်နေပါတယ်။ပြန်ဖို့ကလည်းပြန်မရ၊မြန်မာတန်ရုံးကလည်းအာခိုမရ၊ခေါ်မထူးအောင်မထူးဖြစ်နေပါတယ်။ဒါကြောင့်မလေးရှားမှာဒုက္ခတွေနဲ့ပိတ်မိနေတဲ့မြန်မာလူမျိုးတွေကိုပြန်ခေါ်ပေးဖို့အစိုးရအနေနဲ့အကူအညီဆောင်ရွက်ပေးစေချင်ပါတယ်အတော်ခက်ခဲဖြစ်နေလို့ပါအကူအညီလိုအပ်တဲ့အတွက်နိုင်ငံတော်တမကြီးစီကိုမလေးရှားမှာရှိတဲ့သူတွေရဲ့အခက်ခဲကိုသိရအောင်တင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်တမကြီးအနေနဲ့ဒီမလေးရှားမှာရောက်နေတဲ့သရရှင်တွေရဲ့အခက်ခဲကိုသိရှိနားလည်နိုင်ဖို့ပါဆိုပြီးတော့ဒီသရရှင်က VOA ကတစ်ဆင့်အရင်ဖွင့်လာပါတယ်ရှင်စန်းသီရီမွန်ဆိုတဲ့ညီမကတော့စာတူတူလေးရေးပြီးတော့ပြောလာတာပါ Messenger ကနေပြီးတော့သတင်းမှာကျညာပြီးတော့ပြောပြပါအောင်နဲ့ overstay တွေအရန်ဒုက္ခရောက်နေပြီးတော့အကူအညီတွေလိုအပ်နေပါတယ်မလေးရှားမှာရောက်နေတဲ့ overstay တွေကိုစားအကူအညီတောင်းပြရစီရှင်တဲ့သူကခက်တူတူပဲရေးလာတာပါဒီမှာနောက်ထပ်တော်ရရှင်ညီမငယ်တယောက်ကတော့သူကတော့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်စီကိုတိုက်ရိုက်သူရင်းညွှန်းပြီးတော့စာရေးပြီးတော့အခုလိုမျိုးအကူအညီတောင်းခံလာပါတယ
်အမေစုရှင်မလေးရှားမှာရောက်ရှိနေတဲ့သူများအားလုံးရဲ့ကိုယ်စားတောင်းဆိုပါရစေလားရှင်။အခုမလေးနိုင်ငံမှာရှိတဲ့ overstay တွေအားလုံးအလုံးမရှိတာတုံးလာတဲ့ရောက်နေပါပြီ။တတိတွေကလည်းအလုံးမပေးကြတော့ပါဘူး။အင်ရှင်တွေကလည်းအိမ်ပေါ်ကနေနှင်ချနေပါပြီ။လမ်းဘေးကိုရောက်တဲ့သူတွေတံတားအောင်မှနေရတဲ့သူတွေအများအများနေပါပြီ။စားစရာလည်းခက်ခဲရှိနေကြပါတယ်။ပရဟိတအဖွဲ့တွေရှိပေမဲ့လည်းလမ်းက block check တွေကြောင့်နေရာအနှက်အကူအညီတွေမရကြပါဘူး။တအားလည်းအဖမ်းခံနေကြရပါတယ်။တချို့ဆိုရင်နေစရာစားစရာအခက်ခဲကြောင့်ရဲစခန်းအထိသွားပြီးတော့အဖမ်းခံနေကြရပါတယ်။ဒါကြောင့်အမေကူညီမှသာရနိုင်မှာမို့အမေကူညီပေးပါနော်
။စားစရာမရှိလို့ရဲစီမှာတော့မှတမင်တကာသွားပြီးတော့အဖမ်းခံနေကြပါတယ်တဲ့။အမေကူညီမှရမှာမလို့ကူညီပေးပါတဲ့အာဂုတကြီးနဲ့ပြောလာတာပါ။ဖြိုးကျော်ဆိုတဲ့သောရရှင်ကလည်းဒီမှာကျွန်မဖျက်ပြောရမယ်ဆိုတော့ဒီစာတွေကဒီသောရရှင်ရဲ့ခလုံးရဲ့ဒုက္ခတွေကတူတူပဲမလို့စာတွေကစင်တူရောမားဆိုသလိုရှိပါတယ်။ဒါမဲ့သူတို့ခံစားနေရတဲ့ဒုက္ခတွေကလည်းတူလို့ပါဒါပေမဲ့လည်းဒီသောရရှင်ရဲ့စာတွေကိုထပ်တူနှိပါရေးလာကြတဲ့သောရရှင်ရဲ့စာတွေအများကြီးမလို့ကျွန်မတချို့ကိုပဲကောင်းထုတ်ပြီးတော့ဖော်ပြပါရနော်သောရရှင်ဖိုးကျော်က
ကျွန်တော်တို့မလေးရှားရောက်အထောက်အထားမဲ့ရွှေပြောင်းလူသမားတွေမလေးရှားမှာပြိမိနေတာ3လကျော်ပါပြီရက်ကြာလာဒီနေ့အများအစားအသောက်အနေနဲ့အရန်ခက်ခဲနေကြပါတယ်အလို့အကံမရှိတော့ကြောင့်အိမ်လောက်စာမပေးနိုင်ဒီလိုနဲ့နေစရာတော့မရှိကြတော့ပါဘူးစိတ်တည်းရရာကြဆင်းမှုကအစအကျတဲ့မျိုးစုံနဲ့ရင်ဆိုင်နေရတာပါမြန်မာတန်ရုံးကိုအကူအညီတောင်းပေးမယ်လေ။ဘာအကူအညီမှမရပါဘူး။မြန်မာပြည်ကိုပြန်ဖို့ကလမ်းတွေအားလုံးနဲ့ပိတ်ထားလို့ပြန်လို့လည်းမရဘူးလေ။ထိုင်း၊စင်ကာပူ၊ကိုရီးယား၊တရုတ်ဒီလိုတခြားနိုင်ငံတွေကလူတွေကိုပဲခေါ်ပေးနေတာကြားရပါတယ်။မလေးရှားကလူတွေကိုတော့ဒီကနေ့ထိဘာအစီအစဉ်မှလုပ်မပေးသေးပါဘူး။အခုဆိုအဲ့ဒီလိုဖြစ်နေတာ3လကျော်ကြာခဲ့ပါပြီ။ကျွန်တော်တို့မလေးရှားရောက်အထောက်အထားမဲ့ရွှေပြောင်းအလို့သမားတွေအမိမြေပြန်နိုင်ရေးနိုင်ငံတော်ဆွေးနွေးအနေနဲ့စီစဉ်ပေးပါလို့အထူးပဲမေတ္တာရက်ကန်ပန်ကြားအပ်ပါရခင်ဗျာ။
သူကလည်းအထောက်ထားမဲ့ရွှေပြောင်းအလို့သမားတွေဒုက္ခအများကြီးရောက်နေရပါတယ်။အလို့မရလို့အိမ်သားစာလည်းမပေးနိုင်နေစရာမရှိစိတ်တရေရာကြာဆင်းမှုတွေနဲ့လည်းကြုံနေရပါတယ်တဲ့။တခြားနိုင်ငံသားတွေကိုကူညီနေတာတွေ့လို့မလေးရှားကဒုက္ခရောက်နေတဲ့မြန်မာအလို့သမားတွေကိုလည်းကူညီပါအောင်ဆိုပြီးတော့သူသတ်နာခံလာတာဖြစ်ပါတယ်။ဒါကတော့ COVID-19 ကပ်ဘေးရောဂါဆိုကြောင်းနိုင်ငံတကာမှာရောက်ရှိနေတဲ့ဒုက္ခရောက်နေတဲ့မြန်မာတွေထဲမှာမလေးရှားမှာတရားမဝင်တောင်းတနေထိုင်နေတဲ့မြန်မာရွှေပြောင်းလူသားတွေစီကအကူအညီတောင်းခံလာတဲ့စာတွေဖြစ်ပါတယ်ရှင်။သူတို့မျှော်လင့်နေတယ်လို့ပဲတခြားနိုင်ငံတွေလည်းအကူအညီပေးနေတာမလို့မလေးရှားကလည်းတကယ်တမ်းကျတော့အစိုးရကပြန်ပြီးတော့ခေါ်ဆောင်မှုတွေလုပ်နေပါတယ်။ဒါပေမဲ့ဒီလိုစာရွက်စာတမ်းမရှိဘဲနဲ့ဟိုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းအများကြီးမလို့အဲ့လိုလူမျိုးတွေရဲ့ဒီကံကြမ္မာကအခုလိုတော်တော်လေးကိုဆူဆူရောရောအခြေအနေနဲ့ကြုံတွေ့နေရပြီးတော့သူတို့ဘလို့အခြေအနေကိုဆက်ပြီးရင်ဆိုင်ကြော်ဖြတ်ရအောင်မယ်ဒီကိစ္စကိုမြန်မာအစိုးရသိရှိပြီးကင်တွယ်ပေးမှလားဆိုတာကတော့မသိကြတဲ့အနေအထားဖြစ်နေပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်မြန်မာတချစ်သောရရှင်တွေအတွက်မြန်မာတချစ်လေးတပုံနဲ့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားချင်ပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်။ဆင်းရဲကောမြန်မာတချင်းလေးတို့နဲ့ဖြော်ပြပေးကြပါရစေ။ဒီတချင်းလေးကတချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါမဲ့အခုကြမှာနားထောင်နေသူတွေအတွက်လည်းတချင်းသစ်လို့ပြောလို့ရတဲ့တချင်းဖြစ်ပါတယ်။ဝိုင်းစုခိုင်တဲ့တည်ဆူထားတဲ့အချစ်နဲ့လွမ်းဆိုတဲ့တချင်းလေးနဲ့ဒီတပတ်မြစ်တာဒေလက်ဆောင်ပေးကြပါတယ်။ဒီတချင်းလေးကတော့ကွဲလွန်သူဒေးရစ်ဆရာကြီးစောပွဲမှုရေးဆက်ခဲ့တဲ့တချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကအမေခလာတည်ဆူထားတဲ့တချင်းလေးဖြစ်ပါတယ်။မေခလာရဲ့အန်ယောအန်ယောဆိုတဲ့ဒေးစီးရီးမှာပါဝင်တဲ့တချင်းဖြစ်ပြီးတော့အဲ့တော့ငါတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆိုထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတော့တီဆိုထားပါတယ်နော်။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆိုထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြပါအောင်နော်။ဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bammy.voanews.com ဖြစ်ပါတယ်ရှင်သောရရှင်ရဲ့အားလုံးရှင်လန်းချမ်းမြေကြပါNine on me check the yellow green twine chain to big and the twine on Jesus my tin eye blue
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဥရောပပါလီမန်အမတ်တယောက်ဘောင်းမီတိုနဲ့ဗီဒီယိုအစည်းအဝေးတက်မိတဲ့အတွက်ပါလီမန်အစည်းအဝေးတစ်ခုအတွင်းပြုံးစရာဖြစ်ခဲ့ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကစူပောင်းဝန်းနေကြတဲ့နေရာလေးတစ်ခုအကြောင်းပြောပြပေးပါမယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေကတင်ဆက်ထားပါဗျ။ကိုရိုနာကပ်ရောဂါကာလအိမ်ကနေအွန်လိုင်းဗီဒီယိုနဲ့ခေါ်ဆိုပြီးအစည်းအဝေးတက်တဲ့ဥရောပအမတ်တယောက်ဘောင်းမီတိုနဲ့အစည်းအဝေးတက်မိတဲ့အတွက်ပါလီမန်အစည်းအဝေးအတွင်းပြုံးစရာဖြစ်ခဲ့ပါဗျ။အပေါ်အင်ဂျီလက်ရှိဝတ်ထားပေမဲ့အောက်ကဘောင်းမီတိုလေးနဲ့ဂရင်ပေါ်မှာထိုင်ရင်းonline video အစည်းအဝေးကိုတက်မိတာပါသူကတော့အိုင်ယာလန်နိုင်ငံကဥရောပသမ္မတပါလီမန်ကိုယ်စားလှယ်တယောက်ဖြစ်တဲ့ Luke Main Flanagan ပါဒီကိစ္စနဲ့ပတ်သက်ပြီးသူ့လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter မှာဖြေရှင်းချက်ရေးတဲ့အခါလူတွေအတွက်သဘောကျစရာပိုဖြစ်ခဲ့ပါတယ်သူရေးခဲ့တာကအပြေးလေးကြိမ်ခံလုပ်ပြီးပြန်လာခဲ့တာ2မိနစ်လောက်ပဲရှိပါသေးတယ်ကြည်ကောင်းအပေါ်အင်ဂျင်ဝတ်ထားမယ်လို့ဆုံးဖြတ်မိလို့တော်ပါသေးရဲ့လို့ရေးခဲ့တာပါကိုရိုနာကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေဖို့နဲ့အိမ်ကနေအလုပ်လုပ်ကြရတဲ့သူတွေအတွက်အစည်းအဝေးတက်ဖို့ online video ခေါ်ဆိုမှုကိုပဲအားထားနေရတာပါခင်ဗျာ
နယ်သာလန်နိုင်ငံတောင်ပိုင်းကစပွဲထိုးဆက်ယုံလေး၃ယောက်အကြောင်းတင်ပြပေးပါမယ်။မန်စထရစ်မြို့မှာရှိတဲ့ဒါဒါဝမ်အာရှအစားတောင်ရောင်းချတဲ့ဆိုင်မှာစပွဲထိုးတဲ့ဆက်ယုံလေး၃ယောက်နာမည်ကတော့အေမီ၊ဧကာနဲ့ဂျိမ်းစ်တို့ဖြစ်ပါတယ်။လူထုဆက်ယုံကလေးတွေကိုဗိမ်းတက်ထားတာဖြစ်ပြီးတော့စားစရာတွေဖို့အတွက်လက်မောင်းတွေကိုလည်းတိစောက်ထားပါတယ်။ဆက်ယုံကစားစရာတွေကိုချပေးတာဖြစ်တဲ့အတွက်လူတွေလိုတော့မနူးညံ့ပါဘူး။စားစရာတွေကိုစက္ကန့်20အထိမှယူဖို့ဆက်ယုတ်ကသတိပေးပြီးလူတွေယူသွားပြီးပြီဆိုရင်တော့သူ့ဘာသာသူနောက်ပြန်ဆုတ်သွားပါတယ်။တရုတ်နိုင်ငံမှာဆိုရင်အခုလိုဆက်ယုတ်လေးတွေကိုသုံးတာတော်တော်များလာနေပြီဖြစ်ပြီးနယ်သာလန်နိုင်ငံမှာကတော့အခုလိုဆက်ယုတ်စပွဲထိုးသုံးတဲ့ဆိုင်အနည်းငယ်ပဲရှိပါသေးတယ်။လောလောဆယ်မှာတော့ဒီဆက်ယုတ်လေးတွေကိုအအေးနဲ့တောက်စရာကိုပဲတည်ယူပို့ဆောင်ခိုင်းတာဖြစ်ပြီးနောက်ကျရင်တော့ဝန်ဆောင်မှုတွေကိုချက်ပြီးတိုးချဲ့သွားဖို့ကိုလည်းစားတောက်ဆိုင်ပန်ရှင်ကမျှော်လင့်နေပါတယ်။နယ်သာလန်နိုင်ငံမှာစားတောက်ဆန်တွေကိုစွန်လတရက်နေ့ကလေးကပြန်လည်ဖွင့်လှစ်လာနိုင်ခဲ့တာဖြစ်ပြီးတစ်ဆိုင်မှာလူအများဆုံး30ပဲလက်ခံရမှာဖြစ်လို့စပွဲတစ်လုံးနဲ့တစ်လုံးကြားမှာ၅ပေခွာထားရတာဖြစ်ပါတယ်ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့က We Breathe ဘာလို့ဝမ်းနဲ့လွမ်းဆွတ်ဖူးဆွေးကြတယ်ဆိုတော့စူပေါင်းဝမ်းနဲ့ကြတဲ့နေရာလေးတစ်ခုအကြောင်းပြောပြပေးပါမယ်။ကိုရိုနာကပ်ရောဂါကြောင့်တည်ဆုံသွားကြတဲ့သူတွေအတွက်ကျန်ရစ်သူတွေကခက်ခွာခွာစူပေါင်းတွေးဆောင်ကြတဲ့နေရာလေးဖြစ်ပြီးတော့သုံးသက်သားပြပေါ်မှာစာလုံးအကြီးကြီးနဲ့ We Grieve လို့ရေးထားတာပါ Stanford Hill ရပ်ကွက်မှာတည်ရှိတာဖြစ်ပြီးတော့ Saint Thomas ဘုရားကျောင်းရဲ့လက်ထောက်ဂိုင်းအုပ်ဆရာတော် William Taylor ကဦးဆောင်စီစဉ်ခဲ့တာပါပူဆွေးကြသူတွေဟာအပတ်စဉ်ကြာသာပတေးနေ့တိုင်းတွေးဆောင်ကြပြီးတော့တည်ဆုံသွားသူတွေရဲ့နာမည်ကိုတစ်သားပြပေါ်မှာစက်ကူလေးတွေနဲ့ကပ်ပြီးခေါင်းလောင်းထိုးကြသလိုခိတငိန်တက်ပြီးဒေဆုံးသူတွေကိုသတိရကြပါတယ်။လာရောက်ကြသူတွေကတော့ပူဆွေးကြုံနေမဟုတ်ဘဲတဦးနဲ့တဦးစောင့်ရှောက်ကြမြစ်တာထားကြတာကိုလည်းတွေ့ရလို့ကျေနပ်တယ်လို့ပြောပါတယ်ခင်ဗျာ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြတာပါ။ VOE မြန်မာပိုင်းတနင်္လာနေ့နက်နက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကသမ္မတအင်ဖြူတော်နားမှာတနင်္ဂနွေနေ့ကယာနဲ့ချီတဲ့ဆန္ဒပြသူတွေငြိမ်းချမ်းစွာဆက်လက်ဆန္ဒပြခဲ့ကြပါတယ်စနေနေ့ကဝါရှင်တန် DC မှာငြိမ်းချမ်းဆန္ဒပြမှုတွေရဲ့အကျိုးရလက်အဖြစ်ပြည်ရင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်9,000ကိုပြန်လည်ရုပ်သိမ်းကြောင်းသမ္မတဒေါ်နယ်ထရန့်ကအမိန့်ပေးခဲ့ပါတယ်လူမျိုးရေးခွဲခြားမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုတနင်္ဂနွေနေ့ကကမ္ဘာတဝှမ်းပြုလုပ်ခဲ့ရမှာရောမဘာလင်လန်ဒန်နဲ့ပဲရစ်မြို့ကြီးတွေမှာလူပေါင်းတောင်းနဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာတော့ကလားဆိုတဲ့အတုံးနှုံမှာခွဲခြားနှိမ်ချမှုတွေပါနေတယ်လို့ခန်းစားရတဲ့အိန္ဒိယလူငယ်တွေကနေ Don't call me ကလားကလားလို့မခေါ်ပါနဲ့ဆိုတော့ online campaign လှုပ်ရှားမှုကိုစတင်နေကြောင်းဥဆောင်သူလည်းဖြစ်လူခွင့်ရေးလှုပ်ရှားတက်ကြွသူကိုစေလင်းမွန်က VOE ကိုပြောပါရယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူနောက်ထပ်နှစ်ဦးထပ်တွေ့ရှိခဲ့တာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း242ယောက်ရှိနေပြီးဖိလစ်ပိုင်နိုင်ငံမှာတော့တနင်္ဂနွေနေ့ကအတူပြုလူနာသစ်955ယောက်နဲ့စုစုပေါင်း21,000ကျော်ရှိပြီးတေဆုံးသူစုစုပေါင်း1,000ကျော်ရှိနေပါပြီရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင် COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ် COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.